Welcome to the Voice of America in Burmese.
Mingla na nakima kya? VOA American tanga ni netao se chaku ne mala na sani ye ingani mende fe season ni wo American piyanzu miro Washington DC ga ni daya itoblen pi ni wabi. Kaino mita tongzan ne lize kuru ga ni panyu nasen nanya wale kya?
Well, it's without question that they continue to face persecution. We did not determine that it was on the level of genocide.
Salah Abdel Salam ne atu Satemala atuin Australia ne Hungary ne zaku atu twagar de lo asoa shi ne yong ga pyo ba de Belgium nai nga Overlay myo ma Sufian Kaya le so tu ye amin ne nga tha de aim ma Lacholi ye DNA ကိုတွေ့ခဲ့တယ်လို့အနာဘိုင်းကပြောပါတယ်။ပြင်သစ်နိုင်ငံပဲရစ်မြို့မှာနိုဝင်ဘာလအတွင်းဖြစ်သွားခဲ့တဲ့တိုက်ခိုက်မှုအတွင်းလူပေါင်း130သေဆုံးပြီး300ကျော်ထိခိုက်ဒဏ်ရာရခဲ့တာပါ။
Republican Party သမ္မတလောင်းအဖြစ်ရှိပြနေသူ Donald Trump က Israel ထောက်ခံရေးလှုံ့ဆော်တဲ့ American အဖွဲ့ဖြစ်တဲ့ IPE ညီလာခံမှာဒီကနေ့မေကွန်းပြောဖို့ရှိနေပါတယ်။အငင်းပွားဝယ်ရာ Donald Trump အတွက်တော့ Washington DC က IPE ညီလာခံမှာမေကွန်းပြောတဲ့အခါတုတ်ပြန်မှုအမျိုးမျိုးကြုံရပွဲရှိနေပါတယ်။အဲ့ဒီတည်းမှာအမုန်းတရားတွေကိုအတူတကွဆန့်ကျင်ကြစို့ဆိုတဲ့စာသားနဲ့အပြင်ဘက်မှာသူ့ကိုဆန္ဒပြမဲ့သူတွေရှိသလိုညီလာခံအထင်းမှာတော့ Donald Trump မေကွန်းစာပြောတာနဲ့ထထွက်သွားကြမဲ့သူတွေလည်းရှိနေပါတယ်။ Israel လူသားသူတချို့က Donald Trump ကိုဝေဖန်ရှုံချနေကြပါတယ်။ဒါဟာဂျူးလူမျိုးတွေနဲ့အခြားလူမျိုးစုတွေပေါ် Donald Trump ရဲ့နှိမ့်ချဆက်ဆံမှုတွေကြောင့်သာမကပဲ Israel နဲ့ Palestine ကြားဘက်မလိုက်ပဲဂျားဝင်ဆက်ဆက်ပြီးမယ်ဆိုတဲ့သူ့ရဲ့ပြောဆိုချက်တွေကြောင့်ပဲဖြစ်ပါတယ်။ပြည်ထောင်စုတုန်းက Republican Israel ညွန်ပေါင်းအဖွဲ့ကိုမေကွန်းပြောရမှာ Donald Trump ကကျွန်တော်ဟာခင်ဗျားတို့လိုပဲဖြံပြေးဆက်ဆက်သူဖြစ်တယ်လို့ပြောကြခဲ့ပြီးဂျူးတွေဟာနိုင်ငံရေးသမားတွေကိုထိန်းချုပ်ဖို့ကြိုးစားနေတယ်လို့သူကပြောပါတယ်။ Alaska ပြည်နယ်ကညီလာခံတက်လာသူတူကတော့ Republican Party ထဲမှာ Donald Trump ဟာလူကြိုက်အနည်းဆုံးဖြစ်ပြီးအကယ်၍သူသာသမရလောင်းဖြစ်လာခဲ့ရင်တော့သူ့ကိုပဲမဲပေးလိုက်ရမယ်လို့ဆိုပါတယ်ခင်ဗျာ။
ယူအေဗရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 943ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အနယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရအသင်းမှာဝန်ကြီးဌာနတွေလျှော့ချဖွဲ့စည်းမဲ့အစီအစဉ်ကိုတနင်္လာနေ့ကအလွတ်တော်ကအတည်ပြုလိုက်ပြီးဖြစ်ပါတယ်။ဝန်ကြီးဌာနတွေလျှော့ချလိုက်မှုကြောင့်အသုံးစရိတ်တွေပိုထွက်လာမှာဖြစ်တဲ့အတွက်လိုအပ်တဲ့နေရာတွေမှာအဲ့ဒီငွေတွေကိုအသုံးပြုနိုင်မှာဖြစ်သလိုဝန်ထမ်းတွေအနေနဲ့လည်းအလုတ်ကန်ဆုံးရှုံးရမှာကိုမစိုးရိမ်ကြဖို့လဲမနေ့ကလွတ်တော်မှာအစိုးရသေးရဲ့အစီအစဉ်တွေကိုတင်ပြရမှာသမရဦးထင်ကျော်ကဂရုပြုပြောကြားလိုက်ပါတယ်။ဒါအပြင်ဝန်ထမ်းတွေလျှော့ချတာအရေးအတွက်အရေးချင်းကိုဦးစားပေးဖို့ရည်ရွယ်တာဖြစ်ပြီးဖြစ်တယ်လို့ဆိုပါတယ်လက်ရှိမှာဝန်ကြီးတဦးလာစာ330ဒုဝန်ကြီးတဦးလာစာ320ကိုနိုင်ငံတော်ကပေးနေရပြီးတခြားသောအဆောင်အယောင်တွေဖြစ်တဲ့အိမ်ကားစတဲ့အဆောင်အယောင်တွေအတွက်လည်းနိုင်ငံတော်ကအကုန်ကျစရိတ်တွေပေးနေရတာဖြစ်ပါတယ်ဝန်ကြီးဌာနတွေကိုရှော့ချလိုက်တဲ့အတွက်တန်ခါတောင်လောက်ကိုတက်တာသွားစေမယ်လို့သမရသည်ကပြောဆိုလိုက်ပါတယ်လာမယ့်အစိုးရအသစ်ကိုဖွဲ့စည်းတာမှာလက်ရှိထားရှိတဲ့ဝန်ကြီးဌာန10ခုကျော်ကိုတက်ဆိုင်ရာဌာနတွေအလိုက်ပေါင်းစပ်လိုက်တာကြောင့်ရှိနေတဲ့ဝန်ကြီးဌာန30ကနေအစိုးရအသစ်လက်ထက်မှာဝန်ကြီးဌာန22ခုပဲထားရှိတော့မှာဖြစ်ပါတယ်။လောင်လာမဲ့အစိုးရအသစ်ရဲ့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးသမရဦးထင်ကျော်ကလွတ်တော်မှာမတ်လ18ရက်နေ့ကတင်ပြခဲ့တာကိုမနေ့ကလွတ်တော်ကအတည်ပြုပေးလိုက်တာဖြစ်ပါတယ်
။မြန်မာနိုင်ငံကရိုဟင်ညာမွတ်စလင်တွေဟာခွဲခြားဖိနှိပ်ဆက်ဆံခံရပေမဲ့လို့သူတို့အပေါ်အခုလိုပြုလုပ်တာဟာလူမျိုးတုံးတပ်ဖြတ်မှုအသွင်မဆောင်တဲ့အကြောင်းအမေရိကန်နိုင်ငံကြီးဌာနကဆုံးဖြတ်ထည့်ခဲ့တယ်လို့တနင်္လာနေ့ကပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေအနေနဲ့ခွဲခြားဆက်ဆံဖိနှိပ်မှုကိုဆက်လက်ခံနေရတာဟာအမှန်တကယ်ဖြစ်ပေမဲ့လူမျိုးတုံးကျူးလွန်မှုမျိုးအဆင့်မှာမရှိတဲ့အကြောင်းအမေရိကန်နိုင်ငံကြီးဌာနအကဲဖြတ်ခဲ့တယ်လို့ပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကသတင်းတောက်တွေကိုတနင်္လာနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်။အရှေ့အလယ်ပိုင်းကအီရတ်၊ဆီးရီးယားနဲ့လေဗျာအပြင်မြန်မာနိုင်ငံမှာလူမျိုးစုအရက်သားတွေအပေါ်လူအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေဖြစ်ပွားနေတာနဲ့ပတ်သက်လို့လူမျိုးရုံးတပ်ဖြတ်မှုကျွန်းလွယ်အားရောင်မြောက်အကဲဖြတ်ပေးဖို့လွှတ်တော်ကနိုင်ငံကြီးဌာနကိုညွှန်ကြားထားရမှာမတ်လ18ရက်နေ့ကဒီအစီအခံစာကိုအမေရိကန်နိုင်ငံကြီးဝန်ကြီးဂျွန်ကယ်ရီကလွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်လူအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေကျူးလွန်ကြောင်းမတွေ့ရှိခဲ့ရပေမဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနအနေနဲ့စိုးရိမ်ကြောင်းအစီအခံစာမှာဖော်ပြထားပါတယ
်။အင်ဒိုနီးရှားရေပိုင်နဲ့အတွင်းတရားမဝင်ငါးဖတ်နေတယ်ဆိုတဲ့တင်ဘောကိုတရုတ်ကမ်းခြေဆောင်တပ်ကကယ်တင်လိုက်တဲ့ကိစ္စကိုအင်ဒိုနီးရှားအစိုးရကတနင်္လာနေ့မှာကန့်ကွက်လိုက်ပြီးဒီလုပ်ရအတွက်နိုင်ငံတကာခုံရုံးမှတရားစွဲဆိုသွားမယ်လို့ထိပ်တန်းအရာရှိတွေကချင်းချောက်ပြောဆိုလိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်ရေပိုင်နယ်နဲ့ထိစပ်နေတဲ့အင်ဒိုနီးရှားရဲ့အထူးစီးပွားရေးဆောင်ရေပိုင်နယ်ထဲကိုစနေနေ့ကဝင်ရောက်လာတဲ့တရုတ်ကမ်းခြေဆောင်တပ်ကတင်ဘောကိုအင်ဒိုနီးရှားရေလုံငန်းဝန်ကြီးဌာနတင်ဘောကကြားပြဖမ်းဆီးလိုက်တာဖြစ်ပါတယ်။ဝန်ထမ်း10ဦးကိုလည်းထိန်းသိမ်းထားလိုက်ပါတယ်။ခွေဖေးလို့ခေါ်တဲ့အဲ့ဒီငါးဖန်းတင်မောက်ကိုကျိုးနဲ့ဆွဲတယ်လာစဉ်တရုတ်ကမ်းခြေဆောင်တပ်ကတင်မောက်နဲ့တက်မိလိုက်တဲ့အတွေ့အဲ့ဒီငါးဖန်းတင်မောက်လွတ်ထွက်သွားတယ်လို့ဆိုပါတယ်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဒရက်နိုမာဆူဒီကတော့အဲ့ဒီကမ်းခြေဆောင်တပ်တင်မောက်ရဲ့လှုပ်ရက်နဲ့ပတ်သက်လို့တ တရုတ်အစိုးရဘက်ကဖြည့်ရှင်းချက်ပေးဖို့အစင်းမြတ်တရုတ်တန်တမန်ကိုခေါ်ယူဆွေးနွေးခဲ့ကြောင်းသတင်းတောက်တွေကိုပြောပါရယ်တရုတ်ကမ်းခြေဆောင်တပ်ဖွဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချုပ်ဖောက်လိုက်ပြီးတရုတ်နိုင်ငံအနေနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့ဝန်ကြီးမဆူရီကတောင်းဆိုလိုက်ပါရယ်တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဟွာချွန်ရင်းကတော့အင်ဒိုနီးရှားဘက်ကပြောဆိုနေတဲ့နယ်မြေပိုင်ဆိုင်မှုကိစ္စကိုပယ်ချလိုက်ပြီးတရုတ်ငါးဖမ်းတင်မော့ဟာအင်ဒိုနီးရှားရဲ့ပိုင်နယ်ထက်ကိုကျူးကျော်ဝင်ရောက်ခြင်းမရှိခဲ့ဘူးလို့တုံ့ပြန်ပြောဆိုခဲ့ပါရယ်
ကမ္ဘောဒီးယားနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရိုနာစမစ်ကသူ့ရဲ့ဆယ်ရက်ကြာကမ္ဘောဒီးယားနိုင်ငံခီးစဉ်ကိုမနေ့တနင်္လာနေ့မှာစတင်လိုက်ပါတယ်။စမစ်ကသူ့အစီအကံစာအတွက်ကွင်းဆင်းစုံစမ်းမှုအစာပိုင်းမှာတွေ့ခဲ့တဲ့အရက်ဖက်လူ့အဖွဲ့အစည်းကိုယ်စားလှယ်တွေပြောပြချက်အရကမ္ဘောဒီးယားနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အင်တာနက်လွတ်လပ်ခွင့်နဲ့လာမယ့်နှစ်ကျင်းပမယ့်ရွေးကောက်ပွဲတရားမျှတမှုရှိရေးအတွက်စိုးရိမ်ပူပန်နေကြောင်းဝိုင်းဝန်းပြောကြားကြပါတယ်။ရိုစမစ်ရဲ့ဆယ်ရက်ကြာကမ္ဘောဒီးယားခီးစဉ်ဟာဒုတိယအကြိမ်မြောက်လည်းဖြစ်ပါတယ်ခင်ဗျာ
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့ကိုညာဝင်းလို့ကြီးညာသွားကြတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံအကြောင်းတွေကိုမတင်ဆက်ခင်မှာနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးနားဆင်ကြအောင်ပါအမေရိကန်သမ္မတဘရက်ဥပမဟာတနင်္လာနေ့ကဟာဗာနာမြို့တော်မှာကျူဝါတမရရော့ကစ်စထိုနဲ့တမိုင်းဝင်တွေ့ဆုံဆွေးနွေးမှုမှာနှစ်နိုင်ငံပုံမှန်ဆက်ဆံရေးတိုးမြှင့်ဖို့အတွက်နည်းလမ်းတွေတာမကလူ့အခွင့်အရေးလိုမျိုးသဘောထားကွဲလွဲမှုတွေရှိနေတဲ့အရေးကိစ္စတွေကဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။အဲ့ဒီအကြောင်းအသေးစိတ်ကိုကိုညံဝင်းအောင်ကပြောပြပေးပါအောင်ခင်ဗျာ
။တမရဥပမဟာတွန်လိုင်းရင်မြန်မာရှိတဲ့ကျူဝါလွတ်လပ်ရေးသူရဲကောင်ဟိုဆင်းမာတီအတွက်အထိမ်းမှတ်ကြောက်တိုင်မှာလွမ်းသူပန်းခွေချတဲ့အခမ်းအနားနဲ့တနင်္လာနေ့ကိုစတင်လိုက်ပါတယ်။သမ္မတဥပမာနဲ့ကျူဘာသမ္မတတို့ဟာတော်လိုင်းရင်တော်မှာတွေ့ဆုံဆွေးနွေးမှုမတိုင်ခင်လက်ဆွဲနှုတ်ဆက်ခဲ့ကြပါတယ်။တနင်္ဂနွေနေ့ကဥပမာဟာဒီကျွန်းနိုင်ငံကိုတရားဝင်အလဲပတ်ရောက်ရှိလာတဲ့အတွက်နှစ်ပေါင်း90နီးပါးအတွင်းပထမဆုံးလာရောက်တဲ့လက်ရှိတာဝန်ထမ်းဆောင်နေစေအမေရိကန်သမ္မတတို့ဖြစ်ခဲ့ပါတယ်။ဒီတွေ့ဆုံဆွေးနွေးမှုအပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာကက်စထရိုကနှစ်နိုင်ငံသံတမန်ဆက်ဆံရေးပြန်လည်ထူထောင်နိုင်ဖို့ကြိုးပမ်းခဲ့တဲ့အတွက်သမ္မတဥပမာကိုချီးကျူးပြောကြခဲ့ပါတယ်။ဒါပေမဲ့အမေရိကန်ကကျူးဘားနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပြီးရဲ့အတွက်ပိုပြီးအားထုတ်ပေးဖို့သမ္မတကိုစကားပြန်ကတဆင့်တိုက်တွန်းပြောဆိုသွားခဲ့ပါတယ်
။ The blockade stands as the most important obstacle to our economic development.
ကျူးဘားနိုင်ငံစီးပွားရေးတိုးတက်ဖို့နဲ့ကျူးဘားပြည်သူတွေရဲ့လူမှုဘဝဖွံ့ဖြိုးမှုအတွက်အရေးကြီးဆုံးအတားအဆီးတွေဖြစ်နေပါတယ်။ဒါကြောင့်ဒါတွေကိုဖယ်ရှားပေးလိုက်တာဟာနိုင်ငံဆက်ဆံရေးပုံမှန်ဖြစ်ဖို့အတွက်အဓိကကြတဲ့အချက်ပါပဲ။ဒါအပြင်သူတို့မိသားစုတွေနဲ့မိခင်နိုင်ငံအတွက်အကောင်းဆုံးဖြစ်စေခြင်းနဲ့ပြပရောက်ကျူဘာနွယ်ဘွားတွေတဲ့လည်းအမှန်တကယ်အကျိုးရှိစေမှာဖြစ်ပါလေ
။သမ္မတဥပမာကဒီခီးစဉ်ဟာအမေရိကန်နဲ့ကျူဘာနှစ်နိုင်ငံဆက်ဆံရေးမှာနေ့တစ်တနေ့ဖြစ်တယ်လို့လည်းမှတ်ချက်ပြုပြောကြားခဲ့ပါတယ်။သူ့အနေနဲ့ကိုယ်တော်ရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့ဆက်လက်လှုံ့ဆော်သွားမှာဖြစ်တယ်လို့ကျူဘာနိုင်ငံရဲ့လူအခွင့်အရေးချိုးဖောက်မှုမှတ်တမ်းတွေအတွက်လည်းတောင်းဝန်ခံမှုရှိဖို့ဆက်ပြီးလှုံ့ဆော်သွားမယ်လို့သူကပြောပါတယ
် As we do wherever we go around the world I made it clear that the United States will continue to speak up on behalf of democracy including the right of the Cuban people to decide their own
ကျွန်တော်တို့ကဘာတလွားဘယ်ကူပဲရောက်ရောက်လုပ်နေကြအတိုင်းအမေရိကန်ပြည်ထောင်စုအနေနဲ့ကျူဘာပြည်သူတွေရဲ့သူတို့ရဲ့အနာဂတ်ကိုဆုံးဖြတ်ပိုင်ခွင့်အပါအဝင်ဒီမိုကရေစီအတွက်ကိုစားပြုပြီးတော့ဆက်လက်ပြောဆိုသွားမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့လွတ်လပ်စွာပြောဆိုခွင့်စုဝေးခွင့်နဲ့ကိုယ်ဝယ်စီးကပ်ခွင့်တွေအပါအဝင်အားလုံးနဲ့ဆိုင်တဲ့လူခွင့်ရေးအတွက်ကိုစားပြုပြီးတော့ပြောသွားမှာဖြစ်ပါတယ်အမှန်တကယ်ပဲကျွန်တော်အနေနဲ့မနေ့ဖန်ကျူဘာအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့တဲ့အခါမှာအများကြီးထပ်ပြီးတော့ကြားဖို့မျှော်လင့်ပါတယ
်အမေရိကန်သမ္မတအနေနဲ့ကျူဘာမှာအစိုးရခေါင်းဆောင်တွေလူငယ်တွေစီးပွားရေးစွမ်းဆောင်ရှင်တွေလူမှုအတိုင်းအဝန်းကလူတွေအစိုးရနဲ့ဆန့်ကျင်တဲ့သူတွေစသဖြင့်နဲ့တွေ့ဆုံမှုရှိပြီးအခုလိုတွေ့ဆုံမှုစီစဉ်ထားတာကိုလည်းကျူဘာအစိုးရကတိတ်သဘောမကျတာတွေ့ရတယ်လို့အင်ဗျူရောအရာရှိတွေကပြောပါတယ်။သမ္မတဥပမာရဲ့လက်ရှိခီးစဉ်ရဲ့အရေးအကြီးဆုံးဖော်ဆောင်မှုကတော့ကျူဘာနိုင်ငံသားတွေကိုဒီကနေ့မိကွန်းပြောကြားမဲ့အချက်ပဲဖြစ်ပါတယ်။နှစ်နိုင်ငံကြားရှိနေတဲ့ခက်ခဲပြီးရှုပ်ထွေးလာတဲ့တမိုင်းကြောင်းအပြင်နှစ်နိုင်ငံပုံမှန်ဆက်ဆံရေးထားရှိဖို့လက်ရှိသွားနေတဲ့လမ်းကြောင်းနဲ့စီးကေရန်သူဟောင်းတွေနဲ့အနာဂတ်ဆက်ဆံရေးသူ့ရဲ့မျှော်မှန်းချက်တွေအကြောင်းလဲသမရကသူ့ရဲ့မိကွန်းထဲမှာထည့်သွင်းပြောသွားဖို့ရှိနေပါတယ်ခင်ဗျာ
ကိုညံဝဲမောင်ခင်ဗျာအခုမြန်မာအရေးနဲ့ဆက်ဆက်နေတဲ့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်အရှိအလေပိုင်းနိုင်ငံတချို့နဲ့မြန်မာနိုင်ငံမှာအရက်သားပြည်သူတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်မှုဖြစ်နေတဲ့ဟာလူမျိုးတုံး တပ်ဖြတ်မှုကျူးလွန်ရာရောက်မရောက်တွေးရှိချက်တွေကိုမတ်လ19ရက်နေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေလွှတ်တော်တို့အစီရင်ခံစာတင်သွင်းခဲ့ရမှာမြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်မှုတွေရှိနေတယ်ဆိုပေမဲ့ဒါဟာလူမျိုးတုံးတပ်ဖြတ်မှုတော့မဟုတ်ဘူးဆိုပြီးတော့တင်ပြလိုက်ပါတယ်အပြည့်စုံကိုကိုရဲကောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာလူနည်းစုရိုဟင်ဂျာမွတ်စလင်တွေကိုဖိနှိပ်မှုတွေရှိနေတာအမှန်ပဲဖြစ်ပေမဲ့ဒါဟာလူမျိုးတုံးတပ်ဖြတ်မှုတော့မဟုတ်ဘူးလို့ဆုံးဖြတ်လိုက်တဲ့အကြောင်းတနင်္လာနေ့ကအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကသတင်းတောက်တွေရဲ့မေးမြန်းချက်ကိုဖြေကြားခဲ့တာဖြစ်ပါတယ
် Well, it's without question that they continue to face persecution. We did not determine that it was on the level of genocide.
ရိုဟင်ဂျာတွေဟာဖိနှိပ်မှုတွေကြုံတွေ့နေရတယ်ဆိုတာမေးခွန်းထုတ်เสียမလို့ပေမဲ့ကျွန်တော်တို့အနေနဲ့ဒါကိုလူမျိုးတုံးတပ်ဖြတ်မှုဖြစ်တဲ့အဆင့်လို့မသတ်မှတ်ပါဘူ
းအရှေ့လေပိုင်းကအီရတ်လီဗျာစီးရီးယားနိုင်ငံတွေနဲ့မြန်မာနိုင်ငံမှာလူမျိုးရင်းနဲ့ဘာသာရေးလူနည်းစုတွေအပါအဝင်အရသာပြည်သူတွေကိုပိတ်မှတ်ထားပြီးတိုက်ခိုက်မှုတွေဖြစ်ပေါ်နေတာဟာလူမျိုးတုံးတပ်ဖြတ်မှုကျွလွန်ရာရောက်မရောက်နဲ့ပတ်သက်ပြီးတွေ့ရှိချက်တွေကိုမတ်လ18ရက်နေ့ကနိုင်ငံသားရေးဌာနကအမေရိကန်လွှတ်တော်ထံကိုအစီရင်ခံစာတင်သွင်းခဲ့တာနဲ့ပတ်သက်လို့ဂျွန်ကာဘီကအခုလိုဆက်ပြီးပြောသွားပါတယ်
We were asked to make a determination on that it is in our report to Congress
ဒီလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်မရောက်ဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအကဲဖြတ်ပေးဖို့အတွက်လွှတ်တော်ကတောင်းဆိုခဲ့တာဖြစ်ပါတယ်ကျွန်တော်တို့လွှတ်တော်ထံတင်သွင်းတဲ့အစီရင်ခံစာထဲမှာတွေ့ရှိချက်တွေကိုဖော်ပြထားပါတယ
်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလွှတ်တော်ထံတင်သွင်းခဲ့တဲ့အစီရင်ခံစာမှာ DIAS လို့ခေါ်တဲ့အဲ့ဆသွေးကြတွေဟာယေဇီဒီလူမျိုးတွေခရစ်ယာန်ဘာသာဝင်တွေနဲ့ရှီယာမွတ်စလင်တွေအပါအဝင်သူတို့ထိန်းချုပ်ထားတဲ့နယ်မြေတွေကလူအုပ်စုတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့အတွက်တာဝန်ရှိတယ်လို့ဆုံးဖြတ်ထားပါတယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံမှာလည်းရိုဟင်ဂျာတွေအပေါ်မတရားပြုမှုတွေအတွက်အမေရိကန်အစိုးရအနေနဲ့အလွန်မင်းစိုးရိမ်မိတယ်လို့ဖော်ပြထားပါတယ်။မတ်လ18ရက်နေ့ကတင်သွင်းခဲ့တဲ့အစီရင်ခံစာမှာရခိုင်ပြည်နယ်ကရခိုင်ပြည်လူမျိုးနဲ့ရိုဟင်ဂျာတွေအကြားရှိနေတဲ့တင်းမာမှုတွေပြိပက္ခတွေလူမှုရေးစီးပွားရေးအခြေအနေနှိမ်ကျမှုတွေနဲ့လူမျိုးစုနှစ်စုလုံးကိုအစိုးရရဲ့ကာလရှည်ကြာပြစ်ပယ်ခံထားရတဲ့ရလဒ်တွေကြောင့်စိုးရိမ်စရာအခြေအနေတွေဖြစ်နေတယ်လို့ဖော်ပြထားပါတယ်။မြန်မာအစိုးရကဘင်္ဂါလီလို့ခေါ်တဲ့ရိုဟင်ဂျာတွေကို White Cat လို့ခေါ်တဲ့ယာယီတပ်တွေကန်ကပ်ပြားတွေထုတ်ပေးထားပြီးနိုင်ငံသားဖြစ်ခွင့်ကန့်သန့်ခံထားရပါတယ်။ဒါ့အပြင်ရိုဟင်ဂျာတွေဟာဥပဒေမဲ့ဖမ်းဆီးထိန်သိမ်းခြင်းနှိပ်စက်ညှဉ်းပန်းခြင်းရွှေ့ပြောင်းသွားလာခွင့်နဲ့လွတ်လပ်စွာကိုးကွယ်ခွင့်တွေကန့်သတ်ခံထားခြင်းအလုတ်ကင်ခွင့်လန်းနဲ့လူမှုရေးဝန်ဆောင်မှုတွေရယူခွင့်မရှိခြင်းစတာတွေအပါအဝင်အစိုးရရဲ့ဖိနှိပ်မှုနဲ့ခွဲခြားဆက်ဆံမှုတွေကိုကြုံနေရတယ်လို့ဖော်ပြထားပါတယ်။အရက်ဖက်မှာလည်းဗုဒ္ဓဘာသာအစွန်းရောက်ဖုံးတော်ကြီးတွေရဲ့မွတ်စလင်စံ့ညီရေးတရားဟောပြီးတွေးထုတ်လှုံ့ဆော်မှုတွေနဲ့ကြုံနေရပြီးရိုဟင်ဂျာတွေဒဏ်ထူအခွင့်အရေးရဖို့အတွက်အခြားတိုင်းရင်းသားလူနည်းစုတွေအပါအဝင်ပြည်သူလူထုတွေရဲ့ထောက်ခံအားပေးမှုမရှိသလောက်ဖြစ်နေတယ်လို့ဖော်ပြထားပါတယ်။2012ခုနှစ်ကရခိုင်ပြည်နယ်မှာရိုဟင်ဂျာအကြက်သားတွေကိုပိတ်မှတ်ထားပြီးအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေအတွင်းမှာလူ200ဦးလောက်သေဆုံးပြီး3,400ကျော်အိုးမဲ့အိမ်ငယ်တွေဖြစ်ခဲ့ရတယ်လို့သိရှိထားပြီးအမေရိကန်နိုင်ငံသားရေးဌာနအနေနဲ့ဆက်လက်လေ့လာစုံစမ်းသွားမယ်လို့လည်းအစိုးရကဖော်ပြထားပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ် UNHCR ရဲ့ခန့်မှန်းချက်အရ2012ခုနှစ်ခရဲကရိုဟင်ဂျာ 36,000 လောက်အထိဟာပင်လယ်ပြင်ကိုဖျက်ကျော်ပြီးအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခဲ့ကြတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကအမေရိကန်နိုင်ငံအခြေစိုက် Simon Scott Center for Prevention of Genocide အဖွဲ့ကအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေဖြစ်ပွားဖို့အန္တရာယ်ရှိနေတဲ့နိုင်ငံတွေကိုအစိုးရပြုစုပြီးထုတ်ပြန်လိုက်ရမှာမြန်မာနိုင်ငံကိုနိုင်ဂျီးရီးယား၊ဆူဒန်၊အာဖဂန်နစ္စတန်နဲ့တောင်ဆူဒန်စတဲ့နိုင်ငံတွေရဲ့အထက်မှာထားပြီးဘေးအန္တရာယ်အရှိဆုံးနံပါတ်1နိုင်ငံအဖြစ်သတ်မှတ်ဖော်ပြခဲ့ပါတယ်
။ကိုရဲကောင်ပါခင်ဗျာ။တော်ရချင်ပါခင်ဗျာ။ NLD အစိုးရအသစ်မှာပါဝင်မဲ့ပြည်ထောင်စုဝန်ကြီးအမီစင်းစုစုပေါင်း18ဦးရဲ့အမီစင်းတွေကိုပြည်ထောင်စုလွှတ်တော်မှာဒီကနေ့တင်သွင်းတော့မှာဖြစ်ပါတယ်။ကာကွယ်ရေးနေဆက်ရေးရနဲ့ပြည်ထောင်စုအပါအဝင်ဝန်ကြီးဌာနစုစုပေါင်း22ဌာနအတွက်ဝန်ကြီးဥယျာဉ်18ဦးတက်မှတ်ထားတယ်လို့ဆိုပါတယ်အစိုးရနဲ့ပါတီနှစ်အလုံးပူးတွဲဦးဆောင်မယ်လို့ပြောကြားထားတဲ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့ဝန်ကြီးနေရာယူဖို့အလားအလာရှိတယ်ဆိုတဲ့နေပြည်တော်ကလာတဲ့သတင်းတွေထွက်နေပေမဲ့ NLD ကအတိအပြုပြောကြားခြင်းမရှိပါဘူးဒေါအောင်ဆန်းစုကြည်တရားဝင်တာဝန်ယူမဲ့အခမ်းကဏ္ဍကိုအများပြည်သူကလည်းစိတ်ဝင်စားနေကြတာပါအကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဒီကနေ့မနေ့10နာရီမှာကျင်းပမယ့်ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာရွေးကောက်ခံသမ္မတဦးထင်ကျော်တင်သွင်းထားတဲ့ NLD အစိုးရအဖွဲ့အသစ်မှပါဝင်မဲ့ဝ ဝင်ကြီးအညီအစည်းတွေကိုပြည်ထောင်စုလွှတ်တော်နိုင်ကမန်ဝင်းခိုင်တန်းကအစီရင်ခံတင်ပြတော့မှာပါ။နေပြည်တော်မှာရှိတဲ့သတင်းဌာနတချို့ကသူတို့ကြိုတင်ရရှိခဲ့တဲ့အစိုးရအဖွဲ့အသစ်မှာပါဝင်မဲ့ပြည်ထောင်စုဝင်ကြီးအညီအစည်းတွေနဲ့ပတ်သက်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာစောမြင့်မောင်ကိုမနေ့ကမေးမြန်းရမှာသူကအတီးပြုတ်ပြောဆိုခြင်းမရှိပေမဲ့ဝင်ကြီးဌာနစုစုပေါင်း21ဌာနမှာဝင်ကြီးဦးရေ18ဦးပဲရှိမှာဖြစ်ကြောင်းအခုလိုပြောသွားပါတယ
်ရှင်းနေတာအဲ့ဒီလေကိုရှင်းနေတော့ဟိုပါဘို့နော်တစ်ချက်စဉ်းစားကြည့်ဖို့ကွနော်မနေ့ကပြောထားခဲ့တာပဲလေဒေါက်တာစန်းစုကြည်က NLD ရဲ့ခေါင်းဆောင်ဖြစ်တယ
်ဟုတ်ကဲ့
ဟုတ်ပြီနော်အဲ့တော့ပါတီမှာလည်းဒေါက်တာစန်းစုကြည်ကခေါင်းဆောင်ဖြစ်နေမှာပဲ NLD ဖွဲ့တဲ့ဆိုမှလည်းဒေါက်တာစန်းစုကြည်ကဦးဆောင်တဲ့နေရာရှိမှာအဲ့ငါတို့မှာရေးကြည့်တဲ့ post ကပါလဲဆိုတော့ကာလုံလေးရှိနေတယ်ကော်ဝေးနဲ့လူညူရေးဆိုတာကလည်းဌာနရေးရှိနေသေ
းတ
ယ်ဒါစဉ်းစားဖို့ပဲ
NLD အစိုးရဖွဲ့မှာဝင်ကြီးဌာန22ဌာနနဲ့ဝင်ကြီးဦးရေ18ဦးပဲသတ်မှတ်ထားတာကိုပြည်ထောင်စုလွှတ်တော်မှာမနေ့ကအတည်ပြုခဲ့တာပါဝင်ကြီး18ဦးရဲ့စီးရင်မှာသမ္မတဦးထင်ကျော်ကရွေးချယ်ထားတဲ့ဝင်ကြီး15ဦးအပါအဝင်ကာကွယ်ရေးဦးစီးချုပ်ကအဆိုပြုတာကိုသမ္မတကသဘောတူထားတဲ့ကာကွယ်ရေးနေဆက်ရေးရာနဲ့ပြည်ထောင်စုဝင်ကြီး3ဦးပါဝင်ပါတယ်ကြိုတင်ထွက်ပေါ်လာတဲ့သတင်းတွေအရဒီဝင်ကြီး3ဦးအမည်စီးရင်နဲ့ပတ်သက်လို့စစ်တမ်းမူဟောင်းဖြစ်တဲ့ဥအောင်လက်ထွက်က VOA ကိုအခုလိုပြောပါဗျ
။လက်ရှိပေါ်ဒီကာကွယ်ဝင်ကြီးဒုတိယပုဂ္ဂိုလ်ကြီးစေဝင်းနဲ့ပြန်ပြီးတော့မှနာမည်ပေါက်တယ်လို့ကြားရပါပြီခင်ဗျ။အတူနဲ့တော့ကျွန်တော်သိဆုံးခဲ့ဘူးတော့မရှိဘူး။ဒါပေမဲ့ကျွန်တော်ကြားသိရတဲ့သတင်းတွေကတော့ဒီဝင်ကြီးကိမဲ့ပုဂ္ဂိုလ်ကြီးဟာအင်တာမစီးရင်စီစနာကောင်းတယ်လို့ကျွန်တော်အချမ်းချင်းသိရပါတယ်ဟုတ်တယ်မပြီးသူရဲ့လေကြောင်းပြန်ကာကွယ်ရေးမှာလည်းနာမည်ရတဲ့ပုဂ္ဂိုလ်ကြီးတယောက်ဖြစ်ပါတယ်။နောက်တစ်ယောက်ကတော့ဒုတိယပုဂ္ဂိုလ်ကြီးကျော်စွေပါ။သူကတော့ကျွန်တော်တို့လည်းတက်ကတော့တက်ဆင်နေရတယ်နှစ်နှစ်လောက်သူနေခဲ့ဘူးပါလေ။ရေးစီပတ်စင်20နှစ်ကပါ။ကျွန်တော်တော်လိုက်တင်တန်းကျောင်းမှာကျောင်းဆရာလုပ်ဖြစ်နေမှာလေ။သူနဲ့ကျွန်တော်ဆောင်ရွက်ဘူးပါလေခင်ဗျာ။ဒီပုဂ္ဂိုလ်ကြီးကတော့ဒီကောင်းကင်ကြီးသူတော်တွေပဲပြောရမှာပေါ့လေ။နောက်တစ်ယောက်ကတော့ကျွန်တော်တို့ဒီဒုတိယပုဂ္ဂိုလ်ကြီးရဲအောင်သူကတော့ DSC ပတ်စဉ်23မှာကျောင်းမှာတော့ကျွန်တော်တနည်းလောက်တော့ပြီးလိုက်ပါတယ်အတူနဲ့တော့တိတ်ပြီးတော့မှကျွန်တော်သိဆုံးခြင်းမရှိပါဘူးဒါပေမဲ့ဒီလူတွေအားလုံးပေါ့လေအဖွဲ့တွေကျွန်တော်တကယ်ချင်းနေပြောပြချက်ရတော့အားလုံးလူကောင်းတွေပါအဲ့တော့ဒီလူတွေ၃ယောက်ဆုံးဒီလက်ရှိဒီသမိုင်းဦးထင်ကျော်နဲ့အတူတွဲပြီးတော့မှလုံလုံနိုင်တဲ့ပုဂ္ဂိုလ်တွေပါဟိုတိမ်တိမ်မွေ့မွေ့ရှိတဲ့လူတွေပါသို့တော့တမရောပုဂ္ဂိုလ်ကြီးတွေဖြစ်တဲ့အတွက်ကြောင့်တော့သူတို့ဒီကောင်းဝေးဦးစီးချုပ်ကနန်းညွန်ချက်တိုင်းပဲသူလုပ်ဖို့ကြားပါတယ်။သူတို့ကောင်းဝေးဦးစီးချုပ်ကနန်းညွန်ချက်အပေါ်မှာသမရနဲ့သူတိုင်တိုင်မင်းမင်းလုပ်သွားလိမ့်မယ်လို့ကျွန်တော်တို့ထင်ပါတယ်
။တီထောင်စုလွှတ်တော်ကအတီးပြုတ်မဲ့တီထောင်စုဝင်ကြီး18ဦးဟာသမရဒုသမရ2ဦးတို့နဲ့အတူမတ်လ30ရက်နေ့မှာတီထောင်စုလွှတ်တော်မှာကျန်းသစ္စာချိန်ဆကြရမှာဖြစ်ပြီးဧပြီလ1ရက်နေ့မှာအစိုးရအဖွဲ့တရဲ့တာဝန်ကိုစတင်ထမ်းဆောင်မှာဖြစ်ပါရဲ့ရှင်
။မတ်အင်ဂျင်နဲ့တင်ပြချက်ဖြစ်ပါရယ်ခင်ဗျာ။တော်ရရှင်ပါခင်ဗျာ။ MPC မြန်မာငင်းချမ်းရေးစင်တာကို EU ဥရောပတမက္ကကနေပေးနေတဲ့ငွေကြေးထောက်ပံ့မှုတွေကိုမတ်လ31ရက်နေ့ကစပြီးတော့ရပ်ဆိုင်းတော့မယ်ဆိုပြီးတော့ EU ကပြောကြားလိုက်ပါရယ်။ EU အနေနဲ့မြန်မာနိုင်ငံငင်းချမ်းရေးပေါ်ဆောင်ရေးနဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအပါအဝင်တခြားဖွံ့ဖြိုးရေးအစီအစဉ်တွေကိုဆက်လက်ပြီးတော့ထောက်ပံ့ပေးသွားမှာဖြစ်ပြီးမကြခင်မှာရပိုင်အတွင်းတက်လာမဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့လက်တွဲပြီးတော့ဆောင်ရွက်သွားမယ်ဆိုပြီးတော့လည်းပြောဆိုလိုက်ပါတယ်အပြည့်စုံကိုကိုဇော်ဝင်းနိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
EU ဥရောပသမဂ္ဂနဲ့ MPC မြန်မာငင်းချမ်းရေးစင်တာအကြရရှိထားတဲ့စာချုပ်ဟာအခုလာမဲ့မလ31ရက်နေ့မှာတက်တန်းကုန်ဆုံးတော့မှာဖြစ်တဲ့အတွက် EU ကလက်ရှိပေးနေတဲ့ငွေကြေးထောက်ပံ့မှုတွေကိုရပ်ဆိုင်းဖို့ဆုံးဖြတ်လိုက်ခြင်းဖြစ်ကြောင်း EU နိုင်ငံခြားမူဝါဒရေးရာနဲ့လုံခြုံရေးဆိုင်ရာအကြီးအကဲFederica Mogherini ရဲ့ပြောခွင့်ရအမျိုးသမီး Maya Kochanchik ကပြောပါတယ
် The way that the European Union is giving its support is based on
ဥပဒေနည်းလမ်းနဲ့အညီဥရောပသမဂ္ဂက MPC ကိုထောက်ပံ့ပေးနေတဲ့စာချုပ်ပုံစံအရဒီ contract ဟာတက်တန်းကုန်ဆုံးတော့မှာဖြစ်တဲ့အတွက်ထောက်ပံ့မှုတွေကိုတက်တန်းကုန်ဆုံးမဲ့ match လ31ရက်နေ့မှာရပ်တန့်တော့မှာဖြစ်ပါတယ်
MPC ကိုသမ္မတဦးသိန်းစင်ရဲ့ခွင့်ပြုချက်နဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းကဦးဆောင်ပြီး2012ခုနှစ်မှာစတင်တည်ထောင်တဲ့အချိန်ကစလို့ MPC ရဲ့ငင်းချမ်းရေးဆွေးနွေးမှုလုပ်ငန်းစဉ်တွေအတွက် EU က Euro ငွေ 8.9 ဘီလီယံထောက်ပံ့ပေးခဲ့ပြီးဖြစ်တယ်လို့ EU ကမကြသေးခင်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ငင်းချမ်းရေးဆွေးနွေးမှုလုပ်ငန်းစဉ်တွေအပြင်အမျိုးသားပြန်လည်ရင်ကြားစေရေးပြည်ပခဒေသတွေမှာပြည်ပြင်ပြောင်းလဲမှုတွေပေါ်ဆောင်ရေး ငင်းချာရဲ့တိဆောက်မှုလုပ်ငန်းစဉ်အပြစ်ခရက်ဆဲရေးအကောင့်ထယ်ဖော်မှုလုပ်ငန်းစဉ်နဲ့အပြစ်ခရက်ဆဲမှုကိုအယတားအဖွဲ့အစည်းတွေကစောင့်ကြည့်ရေးလုပ်ငန်းစဉ်တွေအတွက်ယူရို38တန်းကူညီပေးခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်အဖြစ်ခရက်ဆဲရင်နဲ့ငင်းချာရဲ့ဖော်ဆောင်မှုလုပ်ငန်းစဉ်တွေရဲ့နောက်ဆက်တွဲလုပ်ငန်းစဉ်ဖြစ်တဲ့နိုင်ငံရေးဆွေးနွေးမှုလုပ်ငန်းစဉ်တွေအတွက်လည်းယူရို30ဆက်လက်အကူအညီပေးဖို့ EU က2015ခုနှစ်မှာဆုံးဖြတ်ချက်ချမှတ်ခဲ့တယ်လို့လည်း EU ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ EU အနေနဲ့ MPC ကိုပေးနေတဲ့ငွေကြေးဆိုင်ရာထောက်ပံ့မှုတွေကိုရပ်ဆိုင်းလိုက်မှာဖြစ်ပေမဲ့မကြာခင်ရပိုင်းအတွင်းအသစ်တက်လာတော့မဲ့ NLD အစိုးရနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့မာယာကိုချန်းချစ်ကပြောပါတယ
်။ Certainly our support continues but obviously at as we are now atA point where we are awaiting the arrival.
ကျမတို့အနေနဲ့အကူအညီတွေကိုဆက်ပေးသွားမယ်ဆိုတာကတော့သိကြပါရယ်။ဒါပေမဲ့သိကြတဲ့အတိုင်းပဲဒီမိုကရေစီနည်းလမ်းနဲ့အညီရွေးချယ်တင်မြှောက်ထားတဲ့အစိုးရတဲ့အာဏာလွှဲပြောင်းရယူမယ့်အချိန်ကိုစောင့်ဆိုင်းနေကြတဲ့ကာလဖြစ်နေတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးလုပ်ငန်းစဉ်တွေအပါအဝင်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေအတွက်အစိုးရတဲ့နဲ့အကောင်းဆုံးဘလို့ပူပေါင်းဆောင်ရွက်နိုင်မလဲဆိုတာကိုအခုချိန်မှာကျမတို့ဘက်ကစောင့်ကြည့်နေတဲ့သဘောဖြစ်ပါတယ်
။အစိုးရအသစ်တက်လာတဲ့အခါမှာ MPC ရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပြောင်းလဲမှုတွေဖြစ်ပေါ်လာမယ်ဆိုတာကို EU အနေနဲ့သိရှိနားလည်ထားကြောင်းဒါကြောင့်လည်းမြန်မာနိုင်ငံထဲမှာရှိနေတဲ့ EU ကိုယ်စားလှယ်တွေဟာ MPC နဲ့ NLD ပါတီကအဓိကဆုံးဖြတ်ချက်ချနိုင်သူတွေနဲ့တွေ့ဆုံပြီး MPC ရဲ့လုပ်ငန်းစဉ်တွေအဆင်ပြေချောမွေ့စွာဘလို့လွှဲပြောင်းနိုင်မလဲဆိုတာကိုဆွေးနွေးညှိနှိုင်းဆောင်ရွက်နေကြောင်းလည်းမာယာကိုချန်းချစ်ကပြောပါတယ်။မြန်မာနိုင်ငံအတွင်းတရားဥပဒေစိုးမိုးရေးအပါအဝင်ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းစဉ်တွေအားလုံးအတွက် EU အနေနဲ့ဆက်လက်ကူညီပံ့ပိုးပေးသွားမယ်လို့လည်းမာယာကိုချန်းချစ်ကဆက်ပြောပါတယ
်။ We as you know as the European Union remain strongly committed to closely accompanying the country on its extraordinary journey.
အားလုံးသိကြတဲ့အတိုင်းပဲမြန်မာနိုင်ငံရဲ့အခုလိုဝိသေသထူးခြားလာတဲ့ခီးလန်းတစ်လျှောက်လုံးမှာ EU အနေနဲ့အနီးကပ်ရပ်တည်ပြီးကူညီပေးသွားမှာဖြစ်ပါတယ်။ဒါပြင် EU အနေနဲ့ငြိမ်းချမ်းရေးတည်ဆောက်မှုဒီမိုကရေစီရေးနဲ့တရားဥပဒေစိုးမိုးမှုကုန်သွယ်ရေးလုပ်ငန်းတွေတိုးမြှင့်ဆောင်ရွက်မှုငတ်မောခေါင်ပါမှုရှော့ချရေးရေရှည်တည်တက်တဲ့ဖွံ့ဖြိုးမှုလုပ်ငန်းစဉ်တွေစတဲ့ကဏ္ဍစုံအတွက်ထဲထဲဝင်ဝင်ကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။ကျမတို့အနေနဲ့စောင့်ကြည့်ရမယ့်အချက်ကတော့အစိုးရတစ်ကချမှတ်လိုက်တဲ့ဦးစားပေးလုပ်ငန်းစဉ်တွေဟာဘာတွေလဲ။အဲ့ဒီလုပ်ငန်းစဉ်တွေကိုအထူးရောက်ဆုံးနည်းလမ်းနဲ့ဘယ်လိုကူညီဆောင်ရွက်ပေးသွားရမလဲဆိုတဲ့အချက်ပဲဖြစ်ပါတယ
်။ MPC ကိုပေးနေတဲ့အထောက်ပံ့တွေရပ်ဆိုင်းတော့မယ်ဆိုတဲ့သတင်းတွေထွက်လာတဲ့ချိန်ထဲမှာပဲ MPC ကတာဝန်ရှိသူတွေဟာ Center for Peace and Development လို့ခေါ်တဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးစင်တာဆိုတဲ့တီးခြားအဖွဲ့တစ်ခုကိုဝန်ကြီးဦးအောင်မင်းကဦးဆောင်ပြီးဖွဲ့စည်းဖို့စီစဉ်နေတယ်လို့ပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ဒါကြောင့်လည်းလက်ရှိ MPC ရုံးမှာအသုံးပြုနေတဲ့ဆက်ပစ္စည်းကိရိယာတွေရုံးသုံးပစ္စည်းတွေဟာ EU ကထောက်ပံ့ပေးထားတာဖြစ်ပေမဲ့ဒါတွေဟာအစိုးရပိုင်းနေဖြစ်တယ်လို့ MPC တာဝန်ရှိသူတွေကပြောဆိုပြီးအဖွဲ့အစ်မှာပြောင်းရွှေ့သုံးဆွဲဖို့စီစဉ်နေကြတယ်လို့လည်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ EU က MPC အနေနဲ့အဲ့ဒီပစ္စည်းတွေကိုပိုင်ဆိုင်ခြင်းမရှိတဲ့အတွက်သူတို့လုပ်ငန်းတွေရပ်ဆိုင်တဲ့အချိန်မှာအလုံးပြန်အပ်ရမယ်လို့တုံ့ပြန်ပြောဆိုထားပါတယ်။MPC ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက် EU ဥရောပသမဂ္ဂကငွေကြေးအဖြစ်အများဆုံးကူညီထောက်ပံ့ပေးတာဖြစ်ပေမဲ့ကုလသမဂ္ဂနဲ့ကမ္ဘာပံတို့အပါအဝင်ဩစတြေးလျ၊နော်ဝေး၊ဂျပန်စတဲ့နိုင်ငံတွေကဖွံ့ဖြိုးရေးအေဂျင်စီတွေအပါအဝင်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီပေါင်း25ခုကကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကုဇော်ဝင်းလှိုင်စူးစီးတင်ပြထားတာဖြစ်ပါတယ်။ VOA American အတန်ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။နောက်လာမယ့်ဒုတိယပိုင်းအစီအစဉ်မှာတော့အင်္ဂလိပ်စာသင်ခန်းစာကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေအပြင်အပတ်စဉ်အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါရခင်ဗျာ
။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews voaswithamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လင်းချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32.48တို့အပြင်လိုင်းဒိုမီတာ50 kHz 5955နဲ့လိုင်းလက်မီတာ190 kHz 1595တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမယ့်အထက်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးတဲ့အခါမှာဆိုရင်တော့
NLD ကမဲရင်အပြတ်ကမနိုင်ငယ်သူတို့ရဲ့စီးပွားရေးဘုံဘောဥတည်ချက်လဲဆိုပါလို့စီးပွားရေးဘုံဘောကပညာတဲ့ထက်မှာနေရာစိုက်ကူးရေးကို
အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာနားဆင်ကြမှာဖြစ်ပါတယ်။ဒါအပြင်သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ပြပေးပါမယ်။ဒေါ်ဆန်းစုကြည်အနေနဲ့ပါတီခေါင်းဆောင်အဖြစ်နဲ့အစိုးရကိုခေါင်းဆောင်မယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတဲ့ South China Morning Post သတင်းစာမှာဖော်ပြထားတဲ့ဆောင်းပါးကိုဥစွာပထမတင်ပြပေးကြပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဟာအစိုးရအတွင်းတတ်တတ်မှတ်မှတ်အတိတ်ကြရာထူးကိုရယူမှာမဟုတ်ပေမဲ့ဥဆောင်ထိန်ချုပ်တဲ့နေရာမှာရှိနေလိမ့်မယ်လို့အစချီပြီးတော့ရေးသားထားပါတယ်။ AP လာတရက်နေ့ကျရင်စတင်ပြီးတော့ပေါ်ပေါက်လာမယ့်အစိုးရမှသူမရဲ့အခန်းကဏ္ဍဘလို့ပုံသဏ္ဍာန်ရှိမယ်ဘလို့စီမံခန့်ခွဲမယ်ဆိုတာတွေကိုပါတီအနေနဲ့ရှင်းရှင်းလင်းလင်းအတိအပေးပြောဆိုတာမျိုးမရှိသေးတော့ထင်ကြီးပေးမှုတွေအမျိုးမျိုးထွက်ပေါ်နေသေးတယ်လို့ထောက်ပြထားပါတယ်။ယာရုနေရာရယူတယ်ဆိုတာဟာအရေးကြီးတဲ့ကိစ္စမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုမှဆိုရင်နာမည်ကြီးဥပဒေပြုလွတ်တော်အမတ်တွေရှိပြီးတော့သူတို့ရဲ့ဩဇာကတိမဟာတိတ်ပြီးတော့ကြီးမားပါတယ်သူတို့ဟာအစိုးရအဖွဲ့အတွင်းမှာမပါကြပါဘူးလို့ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဥစောမြင့်မောင်နဲ့ပါတီရဲ့ထိတ်တန်းခေါင်းဆောင်တယောက်ကပြောဆိုတဲ့အကြောင်းရေးသားထားပါတယ်။ဒေါ်ဆန်းစုကြည်ကအနိုင်ရနိုင်ငံရေးပါတီကိုဥဆောင်နေမှာဖြစ်တယ်လို့တစ်ချိန်တည်းမှာပဲအဲ့ဒီပါတီကနေဖွဲ့စည်းထားတဲ့အစိုးရကိုလည်းခေါင်းဆောင်နေမှာဖြစ်တယ်ဆိုပြီးတော့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကနောက်ဆုံးအသေးစိတ်ပြောဆိုသွားတာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။အပြည့်စုံကို South China Morning Post မှာဖတ်ရှုနိုင်ပါတယ်။
မြန်မာနိုင်ငံမှာဝင်ကြီးဌာနတွေအပြောင်းအလဲကစစ်တပ်ရဲ့အကျိုးစီးပွားကိုချိန်ချောက်နိုင်တယ်ဆိုပြီးတော့ Nikki E Asian Review မှာစောင့်မရှင် Moto Kazu Matsu ရေးသားထားတဲ့စောင့်မကိုကောက်နှုတ်တင်ပြပေးကြပါတယ်။အသစ်ရွေးကောက်တင်မြောက်ခံရတဲ့နိုင်ငံတော်သမ္မတဦးထင်ကျော်ကလုပ်ငန်းဆောင်တာတွေပုံမှန်လုပ်ကန်ရတာတွင်ကျဲအောင်မြန်မာနိုင်ငံမှာဝင်ကြီးဌာန22ဌာနအဖြစ် short ချပြောင်းလဲဖွဲ့စည်းမယ်လို့ကြာသာပတေးနေ့မှာအဆိုပြုခဲ့ပါတယ်။ဒါဟာစစ်တပ်အနေနဲ့သူ့ရဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့အတွက်သဘောထားကွဲလွဲမှုတွေဖြစ်နိုင်ပါတယ်လို့ရေးသားထားပါတယ်။သမ္မတဦးသိန်းစိန်အစိုးရရဲ့လက်ထက်မှာဝင်ကြီးဌာနတွေဖောင်းပွားနေပြီးထိရောက်မှုမရှိဘူးလို့ဝေဖန်ခံရမှုတွေရှိခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့သူတို့အစိုးရလက်ထက်မှာထိရောက်မှုရှိပြီးပွင့်လင်းမြင်သာမှုရှိစေရမယ်လို့ကတိပြုထားတယ်လို့ရေးသားထားပါတယ်။ဒီလိုဝင်ကြီးဌာနတွေအပြောင်းအလဲပြုလုပ်လိုက်တာကြောင့်စစ်တပ်ရဲ့အကျိုးစီးပွားကိုထိခိုက်နိုင်ပါတယ်။တတုဒူဖော်ရေးလုပ်ငန်းတွေနဲ့တက်တော်အရေးအမြစ်တွေကိုစစ်တပ်နဲ့တနွေငင်းဒဇင်ပါလုပ်ငန်းလုပ်သူတွေကလဝက်ကြီးအုပ်ထားတာဖြစ်ပါတယ်။နိုင်ငံတွင်းကထင်ရှားတဲ့စီးပွားရေးသမားတွေဟာစစ်တပ်နဲ့ပတ်သက်တဲ့စစ်အစိုးရနဲ့နှိစက်သူတွေဆိုပြီးတော့တာယာနေကြသူတွေဖြစ်တယ်လို့ထောက်ပြထားပါတယ်။ရွေးကောက်ပွဲအကြိုကာလက NLD ရဲ့ပြောဆိုထားချက်တွေအတိုင်းဥပဒေနဲ့အညီဖြစ်ရမယ်မျှတမှုရှိရမယ်ဆိုတဲ့အချက်တွေဟာစစ်တပ်ရဲ့အကျိုးစီးပွားတွေကိုဖျက်တောက်မှုတွေဖြစ်နေတယ်လို့ထောက်ပြရေးသားထားပါတယ်။အပြည့်အစုံကိုတော့ Nikki E Asian Review မှာဖတ်ရှုနိုင်ပါတယ်ရှင်
။နောက်ဆက်လက်ပြီးတော့တင်ပြချင်တာကတော့သူရိန်လှထွေးရေးသားပြီးတော့မြန်မာနိုင်ငံမှာအတုံးစီကာမိအောင်ဝင်ကြီးဌာနတွေကိုရှော့ချလိုက်တယ်ဆိုပြီးတော့ခေါင်းစဉ်တက်ထားတဲ့စောင်းမကို Nikki E online မှာပဲဖတ်ရှုရပါတယ်။တမရဦးထင်ကျော်ဟာဝင်ကြီးဌာန36ခုကို22ခုအဖြစ်ရှော့ချဖွဲ့စည်းလိုက်တယ်။ဒီလိုလှုပ်ဆောင်လိုက်တဲ့အတွက်9နှစ်အတွင်းနိုင်ငံတော်ဘတ်ဂျက်ဒေါ်လာ5000လောက်တက်တာသွားမယ်။အဲ့ဒီငွေတွေကိုစီးပွားရေးကျန်းမာရေးနဲ့နေဆောင်နေပြားဒေသတွေရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအသုံးပြုနိုင်မယ်ဆိုပြီးတော့လွှတ်တော်ကိုတင်ပြခဲ့ပါတယ်။တမရရဲ့အဆိုကိုလွှတ်တော်တွင်အမှတ်648ဦးတည်းက611ဦးရဲ့ထောက်ခံမှုနဲ့အတည်ပြုခဲ့ပါတယ်။တမရဟာဒီကနေ့အင်္ဂါနေ့မှာတက်ဆိုင်ရာဝင်ကြီးဌာနတွေရဲ့ဝင်ကြီးအမိစင်းတွေကိုတင်သွင်းမှာဖြစ်တဲ့အကြောင်းရေးသားထားပါတယ်ခင်ဗျာ။
ရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥဆောင်တဲ့အစိုးရတက်မှာတိုင်းရင်းသားရဲရဝင်ကြီးဌာနကိုတိုးချဲ့ဖွဲ့စည်းမဲ့အစီအစဉ်ဟာပြည်ရင်းငြိမ်းချမ်းရေး လက်နက်ကင်ပဋိပက္ခတွေဆုံးသက်ရေးဘလောက်ထိတွန်းအားဖြစ်လာနိုင်ပါသလဲ။တိုင်းရင်းသားလက်နက်ကင်ဖွဲ့တွေတင်မကစစ်တပ်နဲ့ပါဆက်ဆက်ညှိနှိုင်းဆွေးနွေးရမယ့်တာဝန်အတွက်ဘလို့ပုံကုတ်မျိုးကိုတာဝန်ပေးတင်တယ်လို့သောတာရှင်တို့ယူဆကြပါသလဲ။ဆိုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆုံးပါတယ်ရှင်။
အင်္ဂါညတရက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီမနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီကနေ့မင်းတင်ပြမယ် idiom အသုံးညာ
Take your time.
ဖြစ်ပါတယ်။စာလုံးပေါင်းက T A K E take ကယူတာ Y O U R ယောကသင်ရယ် T I M E time ကအချိန်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလူတဦးကအချိန်ကိုယူတာပေါ့ idiom အဓိပ္ပာယ်ကလည်းသိမကွာထားဘူးလို့ဆိုရမှာပါကျမတို့မြန်မာမှာလောဖို့မလိုဘူးအေးအေးစိစိလုပ်ပါလို့ပြောချင်ရင်ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ I was told not to rush with my work. So I took my time to finish it. But I did it well.
ကျွန်တော်လုံးနဲ့ပတ်သက်လို့မလောဘူးကျွန်တော်ကိုပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးစိစိပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ I was told not to rush with my work, so I took my time to finish it, but I did it well.
အေးအေးစိစိပဲလုပ်ပါလောဘမလိုဘူးအချိန်ယူလုပ်ပါဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Take your time.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American Indian သုံး English သင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီခင်ဗျာအရင်ဆုံးကြားကြမှာတော့စီးပွားရေးကဏ္ဍပါ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတဲ့အနေနဲ့လေယာဆိုင်ပြွေးကဏ္ဍကိုဦးစားပေးဆောင်ရွက်သွားမယ်ဆိုပြီးတော့ပြောထားတာနဲ့အညီအင်းကြီးချင်းတရုတ်နိုင်ငံကအ धिक လိုအပ်နေတဲ့သီးနှံတွေကိုဦးစားပေးဆိုင်ပြိုးတင်ပို့ပြီးတော့တရုတ်နိုင်ငံနဲ့ရင်ပေါင်တန်းနိုင်အောင်လှုပ်ဆောင်သင့်တယ်လို့စီးပွားရေးပညာရှင်ဦးလာမောင်ကပြောပါရယ်တရုတ်မြန်မာကုန်သွယ်ရေးအပိုင်းနှစ်ကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြထားပါရယ်ခင်ဗျာ
မနက်ကမှနိုင်ငံရေးနဲ့စီးပွားရေးအပါအဝင်တန်းပြေမူဝါဒအသစ်တွေကိုချမှတ်အကောင့်ထဲပေါ်ပေးမဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်တွေကမကြာမီရက်ပိုင်းအတွင်းပေါ်ထွက်လာတော့မှဖြစ်ပါတယ်။တိုင်းပြည်စီးပွားရေးတိုးတက်ကောင်းမွန်မှုအတွက်မူဝါဒအသစ်တွေချမှတ်အကောင့်ထဲပေါ်ရမှာကမ္ဘာမှာလူဦးရေအများဆုံးနိုင်ငံနှစ်ခုကြားမှာရှိနေတဲ့လေယာစိုက်ပျိုးရေးကိုအခြေခံတဲ့မြန်မာနိုင်ငံအနေနဲ့အဲ့ဒီအင်းကြီးချင်းနိုင်ငံတွေလိုအပ်နေတဲ့လေယာထွက်ကုန်ပစ္စည်းတွေကိုဦးစားပေးစိုက်ပျိုးတင်ပို့ခြင်းအပြင်အကျိုးဖြစ်ထုံးမှုပို့ကြည့်နိုင်တယ်လို့စီးပွားရေးပညာရှင်ဦးလာမောင်ကပြောပါတယ်။အထူးသဖြင့်တော့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးကိုတိုးမြှင့်လှုပ်ဆောင်မဲ့မူဝါဒတွေချမှတ်အကောင့်ထဲပေါ်သင့်တယ်လို့ဆိုပါတယ်
။ကျွန်တော်ကစိုက်ပျိုးရေးကိုအခြေခံပြီးမှအခြားစီးပွားရေးနိုင်ငံတွေပြည်သူပုံပြအောင်လုပ်ရမယ်ဆိုပြီးအရင်ကစီးပွားရေးဥတီချက်တွေတောင်ချခဲ့ခုတာပဲ။အခု NLD ကမဲရင်အပြတ်ကမနိုင်ခင်သူတို့ရဲ့စီးပွားရေးဘုံပေါ်ဥတီချက်လဲဆိုပါမယ်။စီးပွားရေးမူဝါဒပညာချက်ထဲမှာလေယာစိုက်ပျိုးရေးကိုဦးစားပေးပြီးတော့လုပ်ရမယ်။ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံမှာလူဦးရေရဲ့80ရာခိုင်နှုန်းလောက်ကရှေ့လက်ဒီပတ်မှာနေပြီးတော့60ရာခိုင်နှုန်းကလေယာစိုက်ပျိုးရေးနဲ့ဆိုင်နေဆိုပြီးပြောခဲ့ပြီ။အဲ့တော့အခုအစိုးရကအဲ့ဒီလေယာစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့တရုတ်နဲ့ still they know at that they are saying we should have to know when you are part of it. I know at that you see the young to look your thing that the ambition you know who are kept that they have been with them at the end of it. If that is easy to keep up at least, you know what, don't know who's actually out of it. I know who they'll be in it. You are a balance of trade, balance of payment, no?
ဒီပါဟိုဝေဘင်းဝေလက်ချာရှင်းတာပေါ့အဲ့အဲ့ဒါမျိုးတွေကိုကျွန်တော်တို့အရှုံးပေါ့ကွာเนาะဒီလိုနိုင်ငံကြီးနဲ့ဟိုအရှုံးနေစေကအများကြီးပေါ့ဝေဘီလီယံနဲ့ချီရှုံးသွားတာပေါ့လက်ရှိမြန်မာနိုင်ငံအတွင်းယင်းနှမြုံနယ်မှုအများဆုံးနိုင်ငံဖြစ်တဲ့စင်ကာပူနဲ့ရှင်းလိုက်ရင်မြန်မာနိုင်ငံမှာယင်းနှမြုံနယ်မှုဒုတိယအများဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့ဘတ်ဂျက်ကအဆမတန်ကြီး
တခြားနိုင်ငံတွေလောက်တာတွေပြည်ပတာတက်မယ်လေဆိုတော့စင်ကာပူကအခုကျွန်တော်တို့ investment အများဆုံးဖြစ်နေတယ်စင်ကာပူကရဲ့ဒီဘာကောမဲဟို budget ကိုကြည့်မယ်ဆိုလို့ရှိရင် trillion တော့မရောက်ပေါ့လေ trillion နဲ့ပဲတရုတ်ကဟို trillion နဲ့ချီပြီးရှိတာလေနော်အဲ့တော့အဲ့လိုအင်အားသိကြီးတဲ့ဟိုကနိုင်ငံရဲ့ potential အရန်ကောင်းတာပေါ့ကျွန်တော်တို့ရဲ့ယုံမှန်းချက်တွေလည်းအရန်ရနိုင်မှာပေါ့
မြန်မာနိုင်ငံအနေနဲ့လည်းတရုတ်နိုင်ငံစီးပွားရေးဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ခဲ့တဲ့ပုံစံကိုနမူနာယူပြီးအထူးစီးပွားရေးဇုန်တွေတည်ဆောက်ပြီးကမ္ဘာနဲ့ရင်ပေါင်တန်းနေပြီဖြစ်တဲ့တရုတ်နိုင်ငံကယင်းနှိမ့်မြုံနယ်မှုတွေအဲ့ဒီစီးပွားရေးဇုန်တွေမှာရောက်လာအောင်ဆွဲဆောင်တင်တယ်လို့ဆိုပါတယ
်လက်ရှိအစိုးရကတော့ဟို foreign investment ဟာဟိုလောကလည်းတိတ်တော့မကြိုက်ဘူးပေါ့လေသူတို့အခုပြင်းနေတယ်ပြင်တာဟိုပြီးတော့ပြီးနေပြီအချမ်းကိုနောက်အစိုးရပြန်ပြေကကျွန်တော်တို့တော့မှာအဲ့ဒီဟိုပြည်တွင်းဟိုယင်းနှိမ့်မြုပ်နှံမှုဥတွေနဲ့နိုင်ငံခြားယင်းနှိမ့်မြုပ်နှံမှုကခုကို unification လုပ်နေ unify လုပ်ပြီးနေရှိရင်ပြန်ထုတ်ရတော့တော်တော်လေးကောင်းလာလိမ့်မယ်အဲအဲ့ဒီချိန်အခုအစိုးရတစ်ကအတည်ပြုလိုက်လို့ရှိရင်ဟိုနိုင်ငံခြားယင်းနှိမ့်မြုပ်နှံမှုကစင်ကာပူနဲ့တရုတ်ကနေပြီးပြန်ပြီးပြီးတော့သူတို့ကဟိုစိတ်ယုံကြည်တိဆောက်ပြီးငွေကြေးလိုတယ်လေသူတို့ကငွေနဲ့သူတို့ကကိရိယာတွေနဲ့သူတို့ကတက်ကီကယ်နိုးဟောင်းတွေနဲ့ကျွန်တော်တို့ကစက်ရုံအဖြစ်တွေအခါပြန်ဖြောက်ပြီးတော့သူတို့ကို finish products တွေပေါ့ value added တွေပို့ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့စီးပွားရေးကတော်တော်ပြတ်လာတယ်ကျွန်တော်တို့တကယ်အားကိုရမှာတရုတ်နဲ့အိန္ဒိယပဲနှစ်ဦးစလုံးကလူဦးရေကကမ္ဘာပေါ်မှာအများဆုံးနေဖြစ်ပြီးတော့သူတို့စီးပွားရေးကဟိုတော်တော်တက်ခဲ့တယ်လို့အိန္ဒိယကတက်နေတယ်
မကြခင်တက်လာတော့မဲ့အစိုးရအသည့်အနေနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေမှာဦးစားပေးလှုပ်ဆောင်တဲ့အချက်တွေကိုလည်းဦးလာမောင်ကအခုလိုအကြံပြုတင်ပြခဲ့ပါတယ်
။အစိုးရအသည့်အနေနဲ့ကတော့ဟိုခုနလူကြီးရဲ့အများဆုံးဖြစ်တဲ့ဟိုနေရာစိုက်ပျိုးရေးကဏ္ဍကိုအရင်ဦးစားပေးတယ်။နောက်ပြီးကျတော့စက်မှုကဏ္ဍမှာကျတော့ဟိုပေါ့ special economic zone ကိုတည်ယူပြီးလုပ်တယ်လို့ဦးစားပေးပြီးလုပ်ရအောင်မယ်။ special economic zone မလို့ဆိုင်တဲ့ရိုးရိုးဖောင်း investment ကိုပြခေါ်နေကြာလဲကြာတယ်ပြေးလဲနေတယ်နောက်တစ်ခုကကျွန်တော်ကြားတယ်ပေါ့ဗျာအခုပါတီအစ်စ်ကတွတ်တော်မှာဒီဝေးမှာဒီသူကပဝင်းကျင်ထိမ့်သိမ်းဆောက်ရှောက်ရေးကိုသိဥစားပေးခြင်းနေတာမျိုးတွေရှိတယ်နောက်ပြောကြတော့ဟိုကိုကိုကိုလုံခြုံမှုကာကွယ်ရေးတွေပျော်ဆွေးနွေးတာကြားတယ်တရုတ်တို့အိန္ဒိယတို့အမေရိကတို့ဥရောပတို့ဂျပန်တို့ဟိုတောင်ကိုရီးယားတို့အကုန်တိုးတက်သွားတာဘယ်တော့မှလုံခြုံရေးနဲ့ကာကွယ်ရေးကိုသိဥစားမပေးဘူးသူတို့သိထားရမှာကကျွန်တော်ကအခုကြုံလို့ပြောသူတို့ကလူချစ်စိတ်စစ်တွေပါနော်လူဟောင်းတွေကကာကွယ်ရေးတွေလုံခြုံရေးတွေသိပြောတာသူတို့ကကစစ်ဖို့ပဲသူကတခြားလူတွေရန်သူလိုမြင်ပြီးတော့ကိုယ့်ကိုယ်ကိုကာကွယ်တာ security first security second security third ဆိုပြီးတော့ကာကွယ်မှုတွေသိများတယ်အဲ့ဒါကိုအဲ့ဒီဟာကိုအဲ့ဒီညင်ကြီးပါမလားဘို့သိအရေးကြီးတယ်စီးပွားရေးလုပ်တယ်ဆိုတာ risk ကြီးပါလေကအဲ့ဒီကြီးပြတ်တက်ခြင်းရဲ့အခုဟိုကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုတွေမှာတစ်ကမ္ဘာလုံးကနေပြီးတော့ဒါရဲ့ဥက္ကဋ္ဌကြီးကျင်းပပြီးတော့ဟိုရှော့ချဝင်လို့တော့အမေရိကန်တို့ဥရောပတို့တောင်ရှော့မတည့်ုံနဲ့အိန္ဒိယကမရှော့ဘူးလေသင်ခံနေသေးတယ်။နောက်လည်းဆိုသူတို့ကဒီအခုမှတိုးတက်နေတာအခုမှစိတ်ယုံတွေအများကြီးထောင်းနေတာကိုကာဗွန်ဒိုင်အောက်ဆိုက်ရှော့ချအောင်ဆိုလို့ဖြစ်နိုင်တော့မလျှော့ဘူး။သူတို့ဒီကာဗွန်ဒိုင်အောက်ဆိုက်ထုတ်လို့ risk ဘောက်ကြီးရှိရှိနော် environmental factor ဆိုတာသူကဘာသာကမ္ဘာမှာအင်ကြံနဲ့လုပ်နေတာလည်းရှိတာပေါ့ဒါပေမဲ့ကိုကအဲ့ဒါကြီးကိုထိတ်တန့်ဥစားမပေးနိုင်ဘူးဟိုကမ္ဘာဒီလက်ထုံးလုံးကြီးနဲ့အညီအခုကခေတ်ကြီးစိတ်တုတ်တက်နေတော့စ စိတ်ရင်တစ်ခုဆောက်လို့ရှိရင်ရေစိုးပဲလို့ထုတ်အောင်မယ်ကောင်းတဲ့အဆိုင်ဘလောက်ထားရမလဲဘာညာဆိုတာတဖာပတ်မှတ်ထားပြီပဲအဲ့ဒါလေးနဲ့ဟိုခုနပြောလို့ဟိုနိုင်ငံခြားအနေနဲ့ဒီစီးတယ်ဆိုရင် CRS insurance ဆိုပြီးကျွန်တော်တို့ကလည်း insurance သဘောမျိုးပဲထားလို့ကိုကိုကိုကာဝဲပြီးတော့လက်ခံရမှာပဲစိတ်ယုံကြီးတယ်အများကြီးဆောက်ရမှာပဲနော်အဲ့ဒီကွာနိုင်ငံတကာစံချိန်ပြီးလောက်အောင်ရေစိုးတွေမထုတ်နိုင်ဘူးရေမြောင်းတွေမပေးနိုင်ဘူးလျှက်စစ်တာမလုပ်တော့ဘူးဆိုရင်လေကိုနီးကိုဟန်နဲ့เนาะနည်းနည်းလေးတော့စွန့်စားပြီးလုပ်ပါလို့တိုက်တွန်းချင်တာပ
ါဒါတော့ကိုဇော်ဝင်းနိုင်စီစဉ်တက်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်ရင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါဒီတစ်ပတ်တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာအလုတ်သမားတတ်မက်ကရရဲ့အရေးပါပုံတခါအလုပ်ငန်းရှင်တွေဝန်ထမ်းတွေကြားမှာဘလို့အပေးယူလုပ်နိုင်ကြလဲဆိုတာတွေကိုတင်ပြထားပါတယ်။ကော်လိုရာဒိုပြည်နယ်ကကုန်းလောင်ယုံကြီးကြပ်ရေးမှူးတယောက်ဖြစ်တဲ့ကိုဝင်းနိုင်ကိုကိုအောင်အောင်ကဆက်သွယ်မေးမြန်းပြီးတော့တင်ပြထားတာကိုနားဆင်ကြပါ
Okay, ကိုဝင်းနိုင်ကဒီဒန်ဗာမြို့ကကုန်ပစ္စည်းတူလောင်းနဲ့ဆက်ရုံမှာစီမံခန့်ခွဲသူဖြစ်နေအလုပ်လုပ်လာတာဆိုတော့ဒီလုပ်ငန်းဝင်မှာပေါ့နော်အလုပ်သမားတမကရရဲ့အနေအထားကိုဟိုအရင်ဆုံးပြပြပေးပါလား
။အဓိကတော့အလုပ်သမားတမကရရဲ့အခန်းကဏ္ဍအလုပ်ရှင်နဲ့အလုပ်သမားကြားထဲမှာတို့ကဟိုပဋိပက္ခမဖြစ်ဖို့အတွက်ပေါင်းကူးပေးတဲ့အခန်းကဏ္ဍနေပြီးတော့နေတယ်။သူတို့အလုပ်သမားတွေရဲ့ကိုယ်စားအလုပ်သမားတွေကျွန်တော်တို့ကုမ္ပဏီမှာဆိုရင်ရာနဲ့ချီတယ်ကိုယ်လုံးတယောက်ချင်းလိုက်စကားမပြောနိုင်ဘူး။တို့ကိုယ်စားတို့အတန်လေးကိုအလုပ်ရှင်ကိုပေးဖို့နောက်တစ်ခုကလုပ်ငန်းဝင်တွေမှာလေးစားမှုရှိဖို့ပြတာတဲ့ဟိုလစာပေးဖို့အတွက်နောက်ပြီးလုပ်ငန်းခွင်မှာတိုးတက်ဖွံ့ဖြိုးမှုရှိဖို့နောက်ပြီးလုပ်ငန်းခွင်ထဲမှာဟို safety လို့ခေါ်တဲ့စိတ်ချလုံခြုံရေးရှိဖို့အတွက်တို့တမားကနေရာကြည့်ပြီးတော့အဲ့ဒါတွေကိုအလုပ်ရှင်နဲ့အလုပ်သမားကြားထဲမှာတို့ကပေါင်းကူးပေးတဲ့အခန်းကဏ္ဍအနေနဲ့ယူတယ်အဓိကတော့အလုပ်သမားတွေရဲ့ကိုယ်စားလှယ်လို့ပြောလို့ရတယ်
ဟုတ်ကဲ့ဒီအလုတ်သမားတတ်မှတ်ကြရရောအလုတ်သမားတွေပေါ့ဘလောက်ထိအောင်ကိုစားပြပါလဲခင်ဗျ
မေကပြောင်စုမှာပြီးနေ90ရှိတယ်ဒါပေမဲ့တပြည်နဲ့တပြည်အလုတ်သမားတတ်မှတ်ကြရရဲ့ပုံစံဟိုနောက်ပြီးရှင်ပြီးနေဆိုရဲပူဝါဒတွေကမတူဆိုကြပါဆိုကယ်လီဖိုးနီးယားတို့နယူးယောက်တို့ပါဆိုလို့ရှင်အလုတ်သမားတတ်မှတ်ကြရရဲ့အခန်းကဏ္ဍအင်ပတန်ကြီးမှရဒါသူတို့ပြီးနေဖွဲ့စည်းပုံတွေမှာလည်းသူသားတတ်မှတ်ကြရကိုအားပေးတဲ့ပုံစံမျိုးထည့်ထားတယ်ဆိုတော့ဦးကျွန်တော်နေတဲ့ကော်လရာဒိုပြည်မှာဆိုရင်သူတို့အင်းမေဂျမအတုံးတော့ဆိုလို့ရှိရင် at war ပေါ့နော်ကိုယ်ဆန္ဒနဲ့ကိုယ်အလုပ်ဝင်တယ်ကိုယ်ဆန္ဒနဲ့ကိုယ်လှုပ်ထွက်ခွင့်ရှိတယ်လို့ရှိရင်လည်းအကြောင်းပြချက်မပေးနဲ့ကိုယ်အလုပ်ထုတ်နိုင်တယ်လို့အလုပ်သမားကလည်းအကြောင်းပြချက်မရှိဘဲနဲ့အလုပ်ကထွက်နိုင်တယ်ဆိုတော့အဲဒီနယ်နဲ့ဒီနယ်တစ်ခုနဲ့တစ်ခုမှာမူဝါဒမတူ
ဟုတ်ကဲ့ဟိုအခုလို့ပေါ့နော်အလုပ်သမားတွေကိုကိုစားပြုပြီးတော့အလုပ်သမားတမကကဒီအလုပ်သမားတွေအရေးကိုရှေ့ရှုပြီးတော့ဆောင်ရွက်ပေးတယ်ဆိုတော့ဒီအလုပ်သမားတမကတွေအနေနဲ့ရောဘယ်လိုရက်ဒီလဲ
အဒီကလေပတ်နေတဲ့ငွေကြီးကတော့ခုနကပြောသူ union fee လို့ခေါ်တဲ့တမကကြီးပေါ့ဆိုကြပါစို့ကျွန်တော်တို့ပြည်နယ်မှာဆိုလို့ရှိရင်အနည်းဆုံးတစ်လောက်36ဒေါ်လာလောက်အဲ union member ကြီးလောက်တမတယောက်ကပေးရတယ်ဆိုတော့ဟိုအခုဆိုရင်ဥမာအားပြပြောမယ်ဆိုရင် American မှာ AFL CIO ဆိုတာအကြီးဆုံးလောက်တမတမကဆိုလောက်တမဖွဲ့ပေါင်းလောက်တမတမကပေါင်း56ဖွဲ့လောက်နဲ့ဖွဲ့ထားတဲ့အဖွဲ့အစည်းဆိုအဖွဲ့ဝင်ပေါင်း12ပန်းခွဲလောက်ရှိတဲ့ဟာဆိုတရားဝ36ဒေါ်လာနဲ့ဥမာအပြစ်တွက်ကြည့်ရင်ဒီဝင်ငွေတွေက12ပန်းဆိုတွက်ကြည့်ပေါ့သူ့မှာရှိတဲ့ဝင်ငွေကအဲ့ရနဲ့တို့ကသမတမကကိုလည်းပတ်တာ
ဟုတ်ကဲ့ဒီအလုသမားဒီတမက်ကခေါင်းဆောင်တွေကိုရွေးချယ်တဲ့ပုံစံကိုလည်းနည်းနည်းရှင်းပြပေးပါဦ
းဟောအဓိကတော့တို့ကအလုသမားကိုယ်စားလှယ်ဖြစ်တဲ့အတွက်တို့မှလည်းရွေးကောက်ပွဲအများအတန်းရှိတယ်ဒီသမတမကခေါင်းဆောင်မကြိုက်ရင်နောက်နေ့မှရွေးကောက်ပွဲမှာဒီသမတမကခေါင်းဆောင်ကိုပြုတ်ချလို့ရတယ်ဒါဆိုတို့သမားတွေရဲ့အခွင့်အရေးပဲနောက်တစ်ခုကတို့ခေါ်ရတော့ဒီ collective bargaining ပေါ့အင်္ဂလိပ်လိုခေါ်တော့ကျွန်တော်တို့ပုံမှန်မှုပြုတ်မယ်ဆိုလို့ရှိရင်ပေါ့အစုအဖွဲ့လိုက်စုပြီးတော့တောင်းဆိုတာပေါ့နော်တို့ရှိရင်တောင်းဆိုတာဒီလစာကတော့နင်းနေတယ်ဒီလစာနဲ့ကငါတို့မိသားစုရဲ့စာဝန်တွေမဖူလုံဘူးဆိုရင်အဲ့လိုမျိုးလုပ်လို့ရတယ်တောင်းဆိုလို့ရတယ်နောက်စာချုပ်တွေမှာပြင်ဆင်ပြီးချုပ်ဆိုလို့ရတယ်နောက်ဆုံးမှလို့ရှိရင်မလျာရောဘူးဆိုလို့ရှိရင်တပိတ်မောက်တာတော့အလုံးမစင်မနေတာတော့ဒါကအလုံးတမတမကဒီကခေါင်းဆောင်ပြီးတော့သူတို့အလုပ်ရှင်ကိုဖိအားပေးတာပေါ့ပထမပိုင်းကညှိနှိုင်းတယ်ဆွေးနွေးတယ်ခုန collective bargaining လို့ခေါ်တဲ့အဲစုပေါင်းပြီးတော့ဖိအားပေးတဲ့ဟာအဲ့ဒါမှအဆင်မပြေဘူးဆိုလို့ရှိရင်တပိတ်မှောက်ပြတာအလုပ်မစင်မနေတာစသည်ဖြင့်ဒီလိုပုံစံမျိုးကြီးတွေလုပ်နိုင်တဲ့စွမ်းအားတော့ရှိတယ်သူတို့
ကဟုတ်ကဲ့ဒီတချို့လုပ်ငန်းခွင်တွေမှာအလုပ်သမားတမကတွေရှိတယ်တချို့နေရာတွေမှာတော့မရှိဘူးဆိုတော့ဘလို့အနေထားမျိုးမှာဒီလိုအလုပ်သမားတမကတွေဖွဲ့လာဖို့လိုအပ်ပါလေ
အဓိကကပါပဲဆိုလို့ရှိရင် လုံငန်းခွင်ထဲမှာစီမံခန့်ခွဲအုပ်ချုပ်တဲ့သူတွေကလောက်ငယ်သားတွေပေါ်မှာဟိုမျှတတဲ့ဆက်ဆံမှုမရှိဘူးဆိုလို့ရှိရင်ဒီဟို union ဖွဲ့ပြီးသမဂ္ဂဖွဲ့ပြီးတော့ပြန်ပြီးတုံ့ပြန်ဖို့ဆိုရအလို့သမားတွေဒါမျိုးလုပ်ကြတယ်ဆိုကြပါစို့သမဂ္ဂအဖွဲ့ဝင်တွေတခြားသမဂ္ဂအဖွဲ့ဝင်တွေကကုမ္ပဏီရှင်းမှာလာဆောင်တဲ့လက်ခံစာဆောင်တွေဝေတယ်ဖုန်းနံပါတ်တွေပေးတယ်အလို့သမားတွေကိုစီယုံတယ်မင်းတို့ဒီမှာလုပ်နေရတဲ့လုပ်ငန်းခွင်အခြေအနေကကျွန်တော်ကုမ္ပဏီမှာလည်းကြုံခဲ့ရဘူးလေလုပ်ငန်းခွင်အခြေအနေကမကောင်းဘူးဆိုရင်မင်းတို့ဒါမင်းတို့မှာတုံ့ပြန်ပိုင်ခွင့်ရှိတယ်မဲခုံးထောင်ပြီးတော့ union ယူမလား union မယူလားဆိုတာလို့သမားတွေကကောင်းဆိုပိုင်ခွင့်ရှိတယ်တရားဝင်ပိုကောင်းတဲ့တစ်ချက်ကပါပဲဆိုလို့ရှိရင်အလို့ရှင်တွေဒါမဟုတ်ရှိအုပ်ချုပ်သူတွေရဲ့အနိုင်ကျင့်ဗိုလ်ချုပ်မှုကိုလို့သမားသမဂ္ဂတွေကကာကွယ်ပေးထားတယ်အဲ့ဒီလိုလုပ်လို့မရဘူးဒီပုံဒီဥပဒေဒီပုံမှဒီဟာနဲ့ဆိုကြပါစို့လို့သမားတရားကိုလှုပ်ထုံးဖို့ဆိုရင်အပြစ်မရှိဘဲနဲ့အကြောင်းမရှိဘဲနဲ့ပုတ်ကွေမုံနီမှုတော့၎င်းတခုခုကြောင့်တော့၎င်းထုတ်လို့မရဘူးထုတ်မယ်ဆိုလို့ရှိရင်တို့သမဂ္ဂတွေကအလို့ရှင်နဲ့တွေ့ပြီးတော့ဒါကအမြတမ်းမှုမရှိဘူးဒါကတို့သမဥပဒေတွေအရာချိုးဖောက်မှုရှိနေတယ်ဆိုတော့အလို့သမအတွက်စိတ်ချလုံခြုံမှုရှိတယ်ငါတို့တခုခုအနိုင်ကျင့်ပုံကြပြီးတော့လုပ်လို့မရဘူးငါတို့ခေါင်းပုံဖြတ်လို့မရဘူးအလို့သမသမဂ္ဂတွေကငါတို့အရှိမကာကွယ်ထားတယ်ဒီအချက်ကအရေးကြီးဆုံးပဲတို့သမတွေရဲ့လုံခြုံစိတ်ချရမှုကိုလို့သမားသမဂ္ဂတွေကာကွယ်ပေးထားတယ်
။ဟုတ်ကဲ့ဟိုနောက်ဆုံးမိကွန်းမှာတချို့လုပ်ငန်းရှင်တွေကလည်းပဲဒီအလို့သမားသမဂ္ဂတွေကြားဝင်လာမှမျိုးကိုမကြိုက်ကြဘူးပေါ့။ဆိုတော့အဲ့လိုအခြေအနေအောက်မှာဒီအလို့သမားတွေနဲ့အလို့ရှင်ကြားမှာပေါ့နော်။ဟိုဘလို့အပေးယူမျိုးလုပ်ကြလဲဆိုတဲ့အကြောင်းလေးကိုပေါ့ပြပြပြအောင်
။ဥစ္စာဖွဲ့စီဝေးထိုင်ပြီးငါတို့ဘယ်နေရာမှာယူပေါက်ရှိနေလဲဘယ်နေရာမှာအားနည်းချက်ရှိနေလဲ။ဆိုတဲ့အခါကျတော့ပြန်ပြီးတော့ဒီ human resource လို့ခေါ်လူသားချင်းမြေဌာနကလည်းပါဝင်လာပြီးတော့ငါတို့ကတော့ကြားထဲမှာအဖွဲ့ကြီးတစ်ခုထားပြီးတော့ငါတို့လူသမားတွေမဆက်ဆံကြဘူးငါတို့ကတိုက်ရိုက်ပဲအများနဲ့စကားဖွင့်ထားတဲ့ပေါ်မူဝါဒအတိုင်းငါတို့ကျင့်သုံးကြတယ်ဆိုတော့ဘာလို့လဲဆိုရင်လူသမားဌာနတိုင်းဌာနတိုင်းဌာနတိုင်းဌာနတိုင်းမှာရှိတဲ့လူသမားတွေတဲ့ကတယောက်တယောက်တယောက်တယောက်တယောက်စီကိုခေါ်အကောလုံးတပြက်စီလဲတဲ့လူအားအကောလုံးခေါ်ပြီးလို့ရှိရင်သူတို့ဟိုမှာကျွန်တော်တို့ဌာနချုပ်မှာရှိတဲ့နေရာနေပြီးတော့ပညာရှင်တချို့ကိုခေါ်လာတယ်ခေါ်လာပြီးတော့စကားပိတ်ပြီးတော့ဆွေးနွေးတယ်ဆွေးနွေးရတော့ဘာတွေဖြစ်နေလဲငါတို့ပြောနေတော့ဘာအနေရလည်းမရှိဘူးငါတို့ပုံဝင်တယ်ပြောလို့ပြောလိုက်တော့အဲ့မှာလောသမားတွေတယောက်ချင်းစီတယောက်ချင်းစီမကျင်တဲ့ချက်တွေကိုတယောက်ချင်းစီဆိုခုနရွေးထားတဲ့ကိုယ်စားလှယ်တွေရပါတော့တယောက်ချင်းစီတယောက်ချင်းစီမကျင်တဲ့ချက်ဘယ်နေရာမှာချုံယွင်းနေတယ်ဘယ်အလုပ်ကတော့ဆက်ကတော့ကြောက်မြန်နေတယ်တရားဝင်နဲ့ short တင်တယ်အော်ပြီးလို့ရှိရင်ဟိုအစားပြီးဖြစ်ပေါ့နော်တို့ရဲ့လိုအပ်ချက်တွေခါကြတယ်ကျွန်တော်တို့အလုပ်အားလိုက်ရတောင်းလို့ရှိရင် supervisor တွေ manager တွေကသူတို့လူရကူနဲ့ခွင့်ပြုချက်မပေးဘူး။ဒါပေမဲ့သူတို့ရဲ့ခံစားချက်တွေသူတို့ရဲ့မကျေနပ်ချက်တွေဖော်ထုတ်ပြီးတော့အဲ့ဒီအဖွဲ့ရနေပြီးတော့စာတမ်းတစ်စောင်ပြည့်စုပြီးလို့ရှိရင်ဘသူပြောလဲဘသူပြောလဲဆိုတာမပါဘူး။ဒါပေမဲ့လူသမားတွေကမကျေနပ်ချက်ကဘာတွေရှိလဲဆိုတာကိုသူတို့တေချာလေ့လာပြီးလို့ရှိရင်ဒါလွတ်လပ်တဲ့အဖွဲ့တော့လုပ်ပြီးလို့ရှိရင်သူအဲ့မှာရှိတဲ့ဌာနဆိုင်ရာအကြီးအကဲတွေအကုန်ခေါ်ပြီးတော့ဒီစီရင်ခံစာကိုတင်ပြပြီးတော့ဘာတွေပြုပြင်ပြောင်းလဲသင့်လဲဆိုတဲ့ဟာကိုသူတို့ကထောက်ခံချက်ပေးတယ်။ဒါရီတော့လူသမားတွေပြောတာမှန်တယ်နော်။အဲ့ဒီတော့ပြုပြင်တင်တယ်ဆိုတော့အဲ့လိုမျိုးပြုပြင်လာတဲ့အခါကျတော့လူသမားတွေကဥနာပြီးပုံနေမြဲတမ်းနေပဲပြန်ဖြစ်သွားတာပေါ့
အလုသမားတမကတွေရဲ့အရေးပါပုံအကြောင်းကော်လိုရာဒိုပြည်နယ်ကုံလောင်ယုံကြီးကြပ်ရေးမှူးတယောက်ဖြစ်တဲ့ကိုဝင်းနိုင်ကိုကိုအောင်ဆက်သွယ်မိမန်းထားတဲ့တုတ္တဆောင်ရင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
မြန်မာနိုင်ငံမှာနှစ်ပေါင်း50ကျော်အတွင်းပထမဆုံးအယက်သားသမရဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဦးထင်ကျော်ကိုပြည်ထောင်စုလွှတ်တော်ကနေရွေးကောက်တင်မြှောက်လိုက်ပါတယ်သမရရွေးကောက်တင်မြှောက်တာဟာမြန်မာနိုင်ငံဒီမိုကရေစီကူးပြောင်းရေးမှာအရေးပါတဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်ကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံအတွက်ဂုဏ်ပြုသဝန်လွှာပေးပို့ရမှာပြောကြားခဲ့ပါတယ်ဦးထင်ကျော်ဟာနိုင်ငံရေးကျင်းသားတခုဖြစ်ခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့အနီးကပ်အကြံပေးဖြစ်သလို1992ခုနှစ်ကစပြီးမြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားမှုတွေမှာသူမနဲ့လက်တွဲပြီးလှုပ်ဆောင်ခဲ့သူဖြစ်ပါတယ်။2015နိုဝင်ဘာရွေးကောက်ပွဲနောက်ပိုင်းငြိမ်းချမ်းစွာအာဏာလွှဲပြောင်းလာရေးအတွက်ဆက်လက်ပြီးအတူတကွလက်တွဲလှုပ်ဆောင်နေတဲ့မြန်မာပြည်သူတွေနဲ့ဖွဲ့စည်းတွေကိုအမေရိကန်ပြည်ထောင်စုကဂုဏ်ပြုပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။နိုဝင်ဘာရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့2011ခုနှစ်မှာစတင်ခဲ့တဲ့အပြောင်းအလဲတွေနဲ့အတူတမိုင်းဝင်ဒီမိုကရေစီအသွင်ကူးပြောင်းမှုမှာအရေးပါတဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။ဒီအပြောင်းအလဲတွေထဲမှာပုံနှိပ်လုပ်ငန်းနဲ့ internet sensor ဖြစ်တော်မူဆိုင်ရာဥပဒေတွေကိုရှော့ပေါက်ပေးတာဒေါန်ဆန်းစုကြည်အပါအဝင်နိုင်ငံရေးကျင်းသားတွေလှုပ်ပေးတာနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တိုးတက်အောင်ကြိုးစားလာတာတွေပါဝင်ပါတယ်ဒီပြုပြင်ပြောင်းလဲမှုတွေကိုထောက်ခံပံ့ပိုးတဲ့အနေနဲ့ American ပြည်ထောင်စုကမြန်မာစစ်စိုးရဲ့လူခွင့်ချိုးဖောက်မှုအတွက်ချက်မှတ်ထားတဲ့အရေးယူဒဏ်ခတ်မှုတချို့ကိုဖြေလျှော့ပေးခဲ့တယ်လို့ရွေးကောက်ပွဲလုပ်ငန်းစဉ်အတွက်လဲဒေါ်လာ18တန်းကျော်ကူညီပံ့ပိုးပေးခဲ့ပါတယ်နိုဗ ెంబ ာရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရခဲ့ပြီးပြည်သူ့လွှတ်တော်မှာအမတ်နေရာ89ရာခိုင်နှုန်းရခဲ့တာမို့သမရရွေးချယ်နိုင်တဲ့အနေအထားကိုရောက်လာခဲ့တာပါဒါပေမဲ့လည်းပြုပြင်ပြောင်းလဲမှုတွေကိုတော့ဆက်ပြီးလုပ်နေရအောင်မှာဖြစ်ပါတယ်လက်ရှိပြဋ္ဌာန်းထားတဲ့မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကလွှတ်တော်အမတ်နေရာ25ရာခိုင်နှုန်းအပြင်ဝင်ကြီးဖွဲ့ရဲ့အရေးပါတဲ့ယာရုတချို့ကိုကင်တွယ်ခွင့်ရနေတယ်လို့ဒုသမ္မတတဦးကပါတင်မြှောက်ခွင့်ရှိနေတာပါအခုလိုအရေးကောက်ခံမဟုတ်တဲ့သူတွေဒီလိုနေရာရနေတာဟာဖွဲ့စည်းပုံနဲ့ဆက်နေမှာချိုးယွင်းမှုရှိနေတာဖြစ်ပြီးမြန်မာပြည်သူတွေသူတို့ရဲ့ခေါင်းဆောင်ကိုသူတို့ကိုယ်တိုင်မဲပေးရွေးချယ်ခွင့်ရတယ်နဲ့လို့နိုင်ငံရေးဌာနပြောခွင့်ရဂျွန်ကာဘီကပြောပါတယ်မြန်မာပြည်သူတွေရဲ့ဒီမိုကရေစီရေးဖွံ့ဖြိုးရေးနဲ့အမျိုးသားပြန်လည်ပေါင်းစည်းရေးအတွက်ကြိုးပမ်းလှုပ်ဆောင်နေမှုတွေကို American ပြည်တော်စုကပံ့ပိုးပေးဖို့အတွက်ဆက်လက်တန်တိတ်ထန်ချထားတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ဒါအပြင်နိုင်ငံရေးနဲ့အရက်ဖက်ခေါင်းဆောင်တွေကြားပြုပြင်ပြောင်းလဲရေးနဲ့အမျိုးသားစီလုံးညီညွတ်ရေးစိတ်ဓာတ်တွေနဲ့အတူတကွလက်တွဲပြီးလှုပ်ဆောင်ကြဖို့လဲဆက်ပြီးအားပေးနေမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုထုတ်လင်းပြီးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အားဝမဟုတ်ကြောင်းထပ်မံပြီးတော့သောတာရှင်တို့ကိုအသိပေးအပ်ပါတယ်ခင်ဗျာVOA မြန်မာပိုင်းရဲ့အင်ကာနီမနက်ဖက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ
်အမေရိကန်ပြည်ထောင်စုနဲ့ကျူးဘားနိုင်ငံကြားဆက်ဆံရေးတိုးတက်ကောင်းမွန်လာနိုင်ဖို့ပေါ်သမ္မတဘာရက်အိုဘားမားကကြိုဆိုလိုက်ပေမဲ့နိုင်ငံကြားဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာကိစ္စရပ်တွေမှာကြီးမားတဲ့ကွက်ပြားမှုတွေရှိနေစေဖြစ်တယ်လို့အသိမှတ်ပြုပြောကြားလိုက်ပါတယ်နိုင်ငံကြားကဆက်ဆံရေးတွေပုံမှန်ပြန်လည်တည်ဆောက်ခဲ့မှုအတွက်ရှေ့တိုးလှုပ်ဆောင်နေတဲ့ကိစ္စရပ်တွေကိုဟာဗာနာမြို့မှာပုံမှန်လည်လည်ဆွေးနွေးခဲ့ကြပြီးတဲ့နောက်သမ္မတအိုဘားမားနဲ့ကျူးဘားသမ္မတရာဟူကက်စတိုတို့နဲ့အခုပူးတွဲတဲ့ဆန္ဒရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ကျူးဘားသမ္မတကက်စတိုကခေါင်းဆောင်တွေပြုလုပ်တဲ့တဲ့ဆန္ဒရှင်းလင်းပွဲအတွင်းရှာရှာပပသတင်းတောက်တည်းရဲ့မေးခွန်းကိုပြန်လည်ဖြေကြားရမှာတော့နိုင်ငံရေးအကျဉ်းသားတွေကိစ္စနဲ့ပတ်သက်လို့မေးတာမှာအကျဉ်းသားတွေစီးရင်ကိုပြဖို့နဲ့ကျူးဘားနိုင်ငံမှာအဲ့ဒီလိုနိုင်ငံရေးအကျဉ်းသားတွေမရှိတဲ့အကြောင်းဒေါသနဲ့ပြန်လည်ဖြေကြားခဲ့ပါတယ်Republican Party ရဲ့ American သမ္မတကိုယ်စားလှယ်တော်ဖြစ်ထိတ်ကပြေးနေသူနဲ့ပတ်သက်ပြီးကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတနင်္လာနေ့ကဝေဖန်လိုက်ပါတယ်ဖနွန်ပင်မှာကျင်းပတဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုညီလာခံမှာနိုင်ငံရဲ့တက်တန်းအကြာရှည်ဆုံးဝန်ကြီးချုပ်ဖြစ်သူဟွန်ဆန်က Donald Trump ကသူ့ရဲ့မက်ဆေ့လှုပ်ရှားမှုတွေအတွင်းနိုင်ငံသားရေး policy ကိစ္စရပ်နဲ့ပတ်သက်ပြီးပြောကြားခဲ့တဲ့နိုင်ငံတကာမှာသတင်းကြည့်ခဲ့တဲ့အကြောင်းတွေကိုဝေဖန်လိုက်တာပါ American Mexico နေဆက်မှာနိုင်ငံကြီးတည်ဆောက်ဖို့ American နိုင်ငံအတွင်းကိုမွတ်စလင်တွေအားလုံးမဝင်ရောက်နိုင်အောင်ဟန်တာရဲ့အဆရှိတဲ့ Trump ရဲ့တက်တွန်းချက်တွေကိုဝေဖန်လိုက်ပါတယ်ဒါအပြင် American သမ္မတရွေးကောက်ပွဲမွေးဆဲလှုပ်ရှားမှုတွေမှာအထူးသဖြင့် Trump ကလူနေ Trump ရဲ့လူဒုစီဝဲပွဲတွေမှာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာကိုလည်းသူကသိော်လိုက်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေဟာခွဲခြားဖိနှိပ်ဆက်ဆံခံရပေမဲ့သူတို့ပေါ်အခုလိုပြုလုပ်တာဟာလူမျိုးလုံးတပ်ဖြတ်မှုအသွင်မဆောင်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆုံးဖြတ်ခဲ့တယ်လို့တင်းနီလာနေကပြောကြားလိုက်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရအသင်းမှာဝန်ကြီးဌာနတွေလျှော့ချဖွဲ့စည်းမဲ့အစီအစဉ်ကိုတင်းနီလာနေကနိုင်ငံတော်သမ္မတဦးထင်ကျော်ကတင်သွင်းတာမှာလွတ်တော်ကအတည်ပြုပေးလိုက်ပြီးဖြစ်ပါတယ်။လာမယ့်အစိုးရအသင်းဖွဲ့စည်းတာမှာလက်ရှိထားရှိတဲ့ဝန်ကြီး10ခုကျော်ကိုသက်ဆိုင်ရာဌာနတွေလည်းပေါင်းစပ်လိုက်တာကြောင့်ရှိနေတဲ့ဝန်ကြီးဌာန30ကနေအစိုးရအသစ်လက်ထက်မှာဝန်ကြီးဌာန22ခုပဲထားရှိတော့မှာဖြစ်ပါတယ
်။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာ။အခုမင်းနဲ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲကောင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်။အခုထုတ်လို့တဲ့တနာကြီးအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိထပ်မံပြီးတော့ထုတ်လင်းပေးပါပါ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေပါစေကျွန်တော်ဆက်မိုးပါပါခင်ဗျာ
This program has come to you from the Voice of America, Washington.